Welcome to the Voice of America in Burmese.
Minglam ne khin ma she. Washington ni review American tan ga ni. 2020 November 18 ye. Inga ni mne khin season re go Myanmar Samajin mne 6 na yi ga ni 9 na yi thi. Line meter 2440 ne 51. Line meter 190 ro ga ni thau lwin pe ni ba bi. Chuma khin yo tat ba. Di mne khin thadin re go mat tin yi thain ne tu pyo pya pe ba me.COVID-19 ကရောက်ကတော့ကာကွယ်ဆေးရဖို့ကဘာတလွားစူးစမ်းနေကြချိန်မှာပဲ American ချိဆိုင် Moderna ဆေးကုမ္ပဏီကသူတို့စမ်းသပ်နေတဲ့ကာကွယ်ဆေးဟာ 94.5 ရာခိုင်နှုန်းထိရောက်မှုရှိတာတွေ့ရတယ်လို့တင်းလာနေမှာကြေညာလိုက်ပါတယ် American ဆိုးရကျန်းမာရေးဌာန NIH ရဲ့ကူးစက်ရောဂါဆိုင်ရာဌာနနဲ့လက်တွဲပြီးကာကွယ်ဆေးထုတ်လုပ်နေတဲ့ Massachusetts ပြည်နယ်ချိဆိုင် Moderna ဆေးကုမ္ပဏီက COVID-19 ကာကွယ်ဆေးကိုလူတွေနဲ့စမ်းသပ်နေတဲ့နောက်ဆုံးအဆင့် Phase 3အတွက်လူပေါင်း 3,000 နဲ့စမ်းသပ်နေတာဖြစ်ပါတယ်။နောက်ဆုံးအဆင့်စမ်းသပ်မှုမှာရောက်နေပြီဖြစ်တဲ့ဒီဆေးဟာ COVID-19 ရောဂါအတွက်ကာကွယ်နှံ့ဆွမ်းရှိတာတွေ့ရကြောင်း Moderna အမှုဆောင်အရာရှိချုပ်ကသတင်းထုတ်ပြန်ခဲ့တာပါ။ Moderna စမ်းသပ်နေတဲ့ကာကွယ်ဆေးဟာအလားအလာရှိတဲ့ဒုတိယမြောက်ကာကွယ်ဆေးဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်း American အခြေစိုက် Pfizer နဲ့ Germany က BioNTech တို့ပူးတွဲစမ်းသပ်နေတဲ့ COVID-19 ကာကွယ်ဆေးဟာရရင်90ကျော်ထိရောက်မှုရှိတယ်လို့ကြေညာခဲ့တာပါ။သမ္မတဒေါ်နယ်ထရမ့်ကလည်းမော်ဒနာကာကွယ်ဆေးအလားအလာကောင်းတဲ့သတင်းအတွက် Twitter ကနေရေးပါတယ်။နောက်ထပ်ကာကွယ်ဆေးတစ်မျိုးရပြီဖြစ်ကြောင်းနဲ့ဒီတစ်ခါရတဲ့မော်ဒနာကာကွယ်ဆေးက95ရာခိုင်နှုန်းထိရောက်မှုရှိတာဖြစ်ပြီးသူ့လက်ထက်မှာပဲတရုတ်ကလာတဲ့ကာယောဂါအဆုံးသတ်သွားစေနဲ့ထူးခြားတဲ့တွေ့ရှိချက်တွေဖြစ်ကြောင်းဖော်ပြထားပါတယ်။ရွေးကောက်ပွဲမှာအနိုင်ရတယ်လို့ကြေညာထားတဲ့ဂျိုးဘိုင်ဒန်ကလည်းဒုတိယမြောက်အလားလာကောင်းတဲ့ကာကွယ်ဆေးရပြီဆိုတဲ့သတင်းကြောင့်မျှော်လင့်ချက်တွေထားလာနိုင်ပြီဖြစ်ပေမဲ့လနဲ့ချီဆောင်ရအောင်မှဖြစ်တာကြောင့်ဒီရောဂါပိုးမကူးဆင်အောင်နှာခေါင်းဆီးတက်တာနဲ့လူချင်းခက်ခွာခွာနေတာတွေဆက်ပြီးလှုပ်ဆောင်ကြဖို့အတွက်ပန်ကြားခဲ့ပါတယ်။ COVID-19 အတွက်အလားလာရှိတဲ့ကာကွယ်ဆေးနောက်တစ်မျိုးရလာတာကိုအားပေးကြိုးဆိုပေမဲ့ဒီဆေးနဲ့ပတ်သက်ပြီးအချက်လက်တွေအခုတည်းပိုးပြီးသိရဖို့လိုနေသေးတယ်လို့ကမ္ဘာတလောဒီယောဂါကူးစက်မှုကလည်းထပ်ပြီးတိုးလာနေတဲ့အတွက်ဒီချိန်မျိုးမှာမပေါ့ဆကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကသတိပေးလိုက်ပါတယ
် This is not the time for complacency
ဒီချိန်ရဒီယောဂါအတွက်စိတ်ချပြီးဆိုပြီးကျင်းနေနေရမယ့်အချိန်မဟုတ်သေးကြောင်းပြောသွားတာပါဒါအပြင် COVID-19 ကာကွယ်ဆေးနဲ့ပတ်သက်တဲ့သတင်းကောင်းတွေအတွက်အားပေးကြိုးစားရတဲ့တစ်ချိန်တည်းမှာပဲလာမယ့်လတွေအတွင်းရတော့မယ်ဒီဆေးတွေနဲ့ပတ်သက်ပြီးဆက်ပြီးသတိထားဖို့လိုအပ်ကြောင်းနဲ့အခုချိန်မှာနိုင်ငံအများပြားမှာအထူးသဖြင့်ဥရောပနဲ့အမေရိကတိုက်နိုင်ငံတွေမှာဒီရောဂါကူးစက်မှုနှုန်းတိုးလာနေပြီးကျန်းမာရေးဝန်ထမ်းတွေနဲ့ကျန်းမာရေးစနစ်တွေမနိုင်မနှင်းဖြစ်လာနေတဲ့အတွက် WHO ကအထူးစိုးရိမ်ကြောင်းပြောပါတယ် American ဆေးကုမ္ပဏီ Moderna ကသူတို့စမ်းသပ်နေတဲ့ကာကွယ်ဆေးဟာရာနှုန်း90ကျော်ထိရောက်ကြောင်းကြေညာခဲ့တာအတွက်ဂျနီဗာမှာကျင်းပတဲ့ WHO သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်ဒီကုမ္ပဏီကရောပြီးခဲ့တဲ့သတင်းပတ်ကကြေညာခဲ့တဲ့Pfizer နဲ့ BioNTech တို့ရဲ့ကာကွယ်ဆေးတွေကပါထိရောက်မှုအတိုင်းအတာကြီးမားကောင်းမွန်တာအတွက်သိကိုအားပေးခုံယူတယ်လို့ WHO သုတေသနပညာရှင်တွေရဲ့အကြီးအကဲကပြောပါတယ်ဒါပေမဲ့ဒီဆေးတွေဟာကာကွယ်နိုင်စွမ်းရှိတဲ့ကာလအပိုင်းခြားတုံ့ပြန်နိုင်စွမ်းနဲ့အသက်အရွယ်လိုက်သက်ရောက်မှုတွေနဲ့ပတ်သက်ပြီးမေးခွန်းထုတ်စရာတွေရှိနေသေးတယ်လို့ပြောပါတယ် American နိုင်ငံမှာ Coronavirus ကူးစက်မှုတိုးလာနေတာအတွက်ထိန်းချုပ်နိုင်ဖို့ပြည်내အစိုးရတွေနဲ့ Municipal အရာရှိတွေကစီဝါရေးလုပ်ငန်းတွေအတွက်ကန့်သတ်မှုတွေပြန်ပြီးချမှတ်နေချိန်မှာပဲနိုဝင်ဘာ3ရက်ရွေးကောက်ပွဲမှာအနိုင်ရတယ်လို့ကြေညာထားတဲ့ဂျိုးဘိုင်ဒန်ကအမေရိကန်နိုင်ငံစီဝါရေးနဲ့ပတ်သက်ပြီးကင်တွယ်ဖို့တနင်္လာနေ့မှာလှုပ်ဆောင်နေပြီဖြစ်ပါတယ်။မစ္စတာဘိုင်ဒန်နဲ့ကမ်မလာဟဲရစ်တို့ဟာမစ္စတာဘိုင်ဒန်ရဲ့ဌာနဒလဝဲပြည်နယ်ဝယ်လ်မင်တန်မြို့မှာစီဝါရေးဆိုင်ရာအကြံပေးတွေနဲ့တွေ့ဆုံပြီးသူဇန်နဝါရီ20ကျန်းသစ္စာကျင်းပပြီးနောက်ပိုင်း46ဆက်မြောက်သမ္မတတာဝန်ယူချိန်မှာသူအစိုးရအဖွဲ့အနေနဲ့စီးပွားရေးကိုဘယ်လိုကင်တွယ်မယ်ဆိုတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တာဖြစ်ပါတယ်။မစ္စတာဘိုင်ဒန်ဟာအမေရိကန်စီးပွားရေးပြန်ပြီးနလန်းထူလာစေဖို့နဲ့ရေရှည်အတွက်ပိုးပြီးကောင်းမဲ့လှုပ်ဆောင်မှုမျိုးတွေပါဝင်တဲ့အစီအစဉ်တွေကိုချပြဖို့ရှိတယ်လို့သူ့မဲဆွယ်အဖွဲ့ကပြောပါတယ်။အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုရဲ့ဆဲကြာခီးစံအတွင်းပရမဆုံးတောက်ရောက်တဲ့ပြင်သစ်နိုင်ငံမှာဝန်ကြီးပွန်ပီယိုဟာတနင်္လာနေ့ကပြင်သစ်သမ္မတအီမန်နျူရယ်မေခရွန်နဲ့တခြားခေါင်းဆောင်တွေနဲ့တွေ့ဆုံပြီးစီးပွားရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ဝန်ကြီးပွန်ပီယိုဟာပြင်သစ်သမ္မတနယ်ရောနိုင်ငံခြားရေးဝန်ကြီးယာအီဖ်လက်ဒရန်နဲ့ပါတွေ့ဆုံပြီးအကြံဖက်ဝါရာဇဲတက်ဖြည့်ရေးနဲ့ကမ္ဘာလုံးဆိုင်ရာချင်းချောက်မှုအပါအဝင်ကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ ဝန်ကြီးပွန်ပီယိုဟာအဓိကပြင်သစ်နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်
Mon homologue, c'est Mike Pompeo. Est-ce qu'il faut le voir en ce moment?
Oui, parce qu'il y a un peu de temps. Il 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 y a un peu de temps.တင်းနဲ့ဆက်ဆံရေးဆိုင်ရာလို့ကိစ္စရဲ့အများပြားအတွက်ပြင်သစ်အမေရိကန်နှစ်နိုင်ငံဆွေးနွေးဖို့လိုအပ်နေတယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးကဆွေးနွေးပွဲမစခင်မှာပြင်သစ်ဘာသာနဲ့ပြောသွားတာပါဝန်ကြီးပွန်ပီယိုဟာအခုခေတ်စဉ်အတွင်းတူရကီနိုင်ငံမှာဘာသာရေးခေါင်းဆောင်နဲ့တွေ့ဆုံမှာဖြစ်တယ်လို့ဂျော်ဂျီယာ၊ Israel, UAE, Qatar နဲ့ Saudi Arabia နိုင်ငံတွေကိုပါတွားရောက်ဖို့စီစဉ်ထားတာဖြစ်ပါတယ်
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA မြန်မာဘိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနက်ခင်းမြန်မာနဲ့ဒေတာတွင်းသတင်းတွေကိုဆက်ပြီးကြီးညာပေးနေပါတယ်ရှင်ကျမတင်ကြီးထိုက်ပါမြန်မာနိုင်ငံမှာလာမယ့်သတင်းပတ်တွေအတွင်းကိုဗစ် -19 အတီးပြူလူနာရေးအတွက်တိုးလာနိုင်တာကြောင့်ပြည်သူတွေကြားသတိထားကြဖို့နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကတနင်္လာနေ့မိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ
် Every day Monday timeဘုခိုးတိုင်းတို့မှာယောဂပြန့်ပွားမှုတွေနဲ့ရှိလာပါတယ်။ရန်ကုန်ကတော့အလုံးနဲ့သိပြီးသားပါ။ရန်ကုန်ကတော့အများဆုံးပေါ့နော်။ဒီအပြင်ဒီတိုင်းသုံးတိုင်းမှာလည်းယောဂပြန့်ပွားမှုအနေနဲ့တက်လာတဲ့သဘောရှိပါတယ်
။တနင်္လာနေ့နောက်ဆုံးရစီးရင်တွေ့အရမြန်မာနိုင်ငံမှာကိုဗစ် -19 အတီးပြူလူနာ 9,000 ကျော်ရှိပါတယ်။တနင်္လာနေ့အထိကိုဗစ်ကြောင့်သေဆုံးသူစုစုပေါင်း1,599 ဦးရှိပြီးဆေးရုံဆင်းသူအရေအတွက်က9,399ဦးထိရှိသွားပါပြီ။ဒါကြောင့်မြန်မာနိုင်ငံမှာကိုဗစ်ရောဂါဆက်လက်ကူးသမှုခံယူနေရသူ10,000ကျော်ရှိနေသေးပါ။တနင်္ဂနွေအတိုင်းအတာနဲ့ကိုဗစ် -19 ဆက်ဆေးပြီးသူပေါင်းက9,000ကျော်ရှိပါတယ်။ကိုဗစ် -19 ကြောင့်သေဆုံးမှုတွေထဲမှာရောဂါအခံရှိသူတွေလည်းများလာကြောင်းပြည်သူတွေအနေနဲ့ကျန်းမာရေးဂရုစိုက်ကြဖို့တိုက်တွန်းသလိုကျန်းမာရေးစနစ်ရဲ့အားနည်းချက်တွေကိုအစိုးရဘက်ကပြုပြင်နေပါတယ်လို့လဲဒေါက်ဆန်းစုကြည်ကကိုဗစ် -19 အခြေအနေဆိုင်ရာအစီရင်ခံချက်မှာထည့်သွင်းပြောဆိုသွားပါတယ်။ဒါအပြင်ကိုဗစ် -19 ကပ်ဘေးကာလအတွင်းအခြေခံလူလူကြားအသေးစားချင်းငွေပြန်လည်ပိတ်ဆက်မှုကိုဆိုင်းငံ့ပေးနိုင်ရေးရခိုင်ရန်ကုန်နဲ့ပဲခူးတိုင်းတို့မှာဆောင်ရွက်မဲ့အစီအစဉ်ကိုလဲထောင်ဆန်းစုကြည်ကရှင်းပြပါတယ
်။ COVID ရောဂါပြန့်ပွားမှုလည်းအများဆုံးဖြစ်ပြီးတော့လူဦးရေလည်းများတဲ့ပြည်နယ်တစ်ခုနဲ့တိုင်းတစ်ခုကိုကျွန်တော်ရွေးပြီးတော့အဲ့ဒါတော့ရခိုင်ရဲ့ပဲခူးရဲ့ရန်ကုန်ရဲ့ပေါ့နော်။ရွေးပြီးတော့အဲ့ဒီမှာဆိုလို့ရှိရင်အဲ့ဒီဟာဒီအသေးစားငွေချေးအဖွဲ့စီးတွေကိုကျွန်တော်တို့အစိုးရအဖွဲ့နဲ့ညှိပြီးတော့ပြည်သူတွေအနေနဲ့ပြန်ပြီးတော့ဆက်အမယ်ပြည်သူတွေအနေနဲ့ဆိုင်ကပေးဖို့ဒီကြွေးပြန်ပြီးတော့ဆက်ချင်ကိုဆိုင်ကပေးဖို့အစီအစဉ်ကိုကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်နေပါတယ်
။အခု၄ချိန်မြောက်အဖြစ်အခြေခံလူမှုအတွက်ထောက်ပံ့မှုမှာလဲလူစုလူဝေးမဖြစ်စေဖို့နဲ့မရဘူးဆိုရင်တိုင်ကြားနိုင်တဲ့ဌာနတွေကိုတိုင်ကြားကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေစောလျင်စွာထိုင်နေပြန်နိုင်ရေးအတွက်ဂျပန်အစိုးရကမြန်မာအစိုးရနဲ့ဆက်သွယ်ဆောင်ရွက်ပါမယ်လို့ဘင်္ဂလားဒေ့ရှ်ဆိုင်ရာဂျပန်သံအမတ်ကြီးအိုက်တိုနာအိုကီကပြောဆိုလိုက်ပါတယ်။မြို့တော်ဒါကာကမီယာပါတပ်နယ်စစ်တပ်အရာရှိတွေလေ့ကျင့်ပေးတဲ့ကာကွယ်ရေးဆိုင်ရာကောလိပ်မှာဂျပန်နဲ့ဘင်္ဂလားဒေ့ရှ်နှစ်ပေါင်း50ချစ်ချည်ရင်းနှီးမှုခေါင်းစဉ်နဲ့ဂျပန်သံအမတ်ကြီးကအွန်လိုင်းကနေဟောပြောပို့ချမှုအတွင်အမေအဖြေကန္ဓာမှာအခုလိုပြောဆိုသွားတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်လက်နက်ကိုင်တပ်ဖွဲ့များရဲ့သတင်းဌာန ISPR ကနိုဝင်ဘာလ12ရက်နေ့နေ့စွဲနဲ့သတင်းထုတ်ပြန်ထားပါတယ်။ဂျပန်ကမြန်မာအစိုးရနဲ့ဆက်သွယ်ပြီးရိုဟင်ဂျာရီစောလျင်စွာထိုင်းနေပြန်နိုင်ရေးအတွက်ဆောင်ရွက်မယ်လို့တန်အမတ်ကြီးနာအိုကီကဖြေခဲ့တာပါ။ဒါအပြင်အမေရိကန်ပြည်ထောင်စုဥရောပနိုင်ငံတွေနောက်အရှေ့တောင်အာရှနိုင်ငံများအသင်းဝင်နိုင်ငံတွေလိုနိုင်ငံတကာအတိုင်းဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့နောက်တစ်ဆင့်အနေနဲ့ယုံကြည်မှုတည်ဆောက်ရေးလုပ်ငန်းစဉ်စတင်ဖို့အရေးကြီးတယ်လို့လဲတန်မတ်ကြီးကရည်ညွှန်းပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ပဲခိုးလုံနေရတဲ့တိတ်နေချီတဲ့ဒုက္ခသည်တွေကိုစီးစစ်လက်ခံဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားသဘောတူဆောင်ရွက်နေပေမဲ့အစီအစဉ်ကအထမမြောက်သေးပါဘူး။ မြန်မာဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံကိုလည်းလက်သင့်မခံပါဘူးရှင်။အိန္ဒိယနိုင်ငံမြို့တော်ညူဒေလီမှာအခုနောက်ဆုံးတစ်ကြော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုရဲ့အဆိုးဆုံးအခြေအနေကိုကြော်လွန်သွားပြီလို့မြို့တော်အုပ်ချုပ်ရေးအာဏာပိုင်အဖွဲ့ရဲ့ကျန်းမာရေးဝန်ကြီးဆာရင်ဒါဂျန်ကတင်းနှင်းလာနေမှာပြောဆိုလိုက်ပါတယ်
။မင်းအပေါ်ချစ်ပါတယ်တော့အက်ဘဆလူတ်နံဘာစ်မေပရရှန်ဟိုနေကီအစ်နီဘတ်နီးယဲmai definitely aapse keh sakta hu
so song che ni jaw lun twa bi so ra ko ati cha pyo nai ba de de akhu ku set mu ka phie phie chin cha sin la ni ba bi lo win ji ja in ga rider 3 agency ye mait phe ani 3 thana ko phie cha ke da ba di pyo su che ha so yin a twa la kan tat pait pin mu that lou me a ye so yin che twi ko pe cha lai da le phit ba de တမန်တော်မိုဟာမက်ကတ်တုံးရုပ်ပြောင်ကိုပြင်းထန်မှထပ်မံထုတ်ဝေရာကိုဆန့်ကျင်တဲ့အနေနဲ့ပါကစ္စတန်မှာထောက်မြင့်ချီတဲ့အစ္စလမ်ဘာသာရေးအယူဆွဲပြင်းထန်သူတွေစုဝေးဆန္ဒပြတာကြောင့်မြို့တော်အစ္စလမ်မာဘတ်အဝေးအချက်အချာအဝေးပြေးလမ်းမကြီးကိုဒုတိယမြောက်နေ့အဖြစ်တနင်္လာနေ့မှာလုံခြုံရေးတပ်ဖွဲ့တွေကအဝင်းအထွက်ပိတ်ဆို့ထားပါတယ်။ TLP လို့ခေါ်တဲ့လက်ရအစွန်းရောက် Tariq E Legbike ပါကစ္စတန်အဖွဲ့ကထောက်ခံသူ 9,000 လောက်ကမြို့တော်အနီးရာဝါဖန်ဒီမြို့မှာတနင်္ဂနွေနေ့ကစုဝေးခဲ့ကြပြီးအစ္စလာမဘတ်ကပြင်းထန်တန်ယုံထီချီတက်ဖို့ပိုင်ဖြတ်ထားကြောင်းဥဆောင်သူတွေနဲ့မျက်မြင်တွေ့သူတွေကပြောပါတယ်။စုဝေးချီတက်ကြသူတွေကပြင်းထန်ဆန့်ကျင်ရေးကြွေးကြော်ခဲ့ကြသလိုပြင်းထန်တန်အမတ်ကြီးကိုနှင်ထုတ်ဖို့လည်းတောင်းဆိုကြပါတယ်။ပါကစ္စတန်အာဏာပိုင်တွေကထောင်နဲ့ချီတဲ့အဒီကယုံနှိမ်နင်းရေးရက်တက်ဖွဲ့နဲ့အရန်တက်ဖွဲ့ဝင်တွေကိုချထားသလိုမြို့တော်တွင်ကိုဆန္ဒပြသူတွေဝင်လာမဲ့အရေးတားဆီးတဲ့အနေနဲ့အချက်အချာကျတဲ့မြို့အဝင်တွေမှာကွန်တိန်နာကြီးတွေလည်းချထားပါတယ် VOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့မနေ့ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာပါရှင်အခုကတော့သတင်းဆောင်မတွေဆက်သွယ်မေးမြန်းခန်းတွေနဲ့အပတ်စဉ်ခန်းတွေကိုဆက်ပြီးနားဆင်ကြရပါမယ်ရှင
်။ရွေးကောက်ပွဲမှာသူဆိုးနေကြောင်းဝန်ခံပြီးဂျိုးဘိုင်ဒန်ကိုအတိမတ်ပြတောင်းဝန်လွှဲပြောင်းမှုသမ္မတထရမ့်ကငင်းဆန်နေမှုဟာ COVID-19 ကပ်ရောဂါဆိုင်ရာကာကွယ်စောင့်ရှောက်မှုလုပ်ငန်းတွေမှာဟန့်တာဖြစ်နေကြောင်းအမေရိကန်ထိပ်တန်းကျွမ်းမရေးတောင်းဝန်ရှိသူတွေကပြောကြားလိုက်ပါတယ်။ VOA သတင်းတော့ Kim Brandamia Peopleရဲ့သတင်းဟောကိုကျွန်တော်အမျက်သူကတင်ပြပါမှာ။မေဂန်ပီရွန်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန်ပြီးမြင့်တက်လာနေချိန်ယောဂကာကွယ်ထိန်းချုပ်ရေးကိုအထောက်အကူဖြစ်စေဖို့နိုင်ရပြီလို့ကြေညာထားတဲ့ဒီမိုကရက်ဂျိုးဘိုင်ဒန်ရဲ့အရာရှိတွေလက်ထဲအဓိကကျတဲ့သတင်းချက်လက်တွေကိုသမ္မတဒေါ်နယ်ထရမ့်ဘက်ကလွှဲပြောင်းပေးရခြင်းမရှိသေးဘူးလို့ဆက်မရေးတာဝန်ရှိသူတွေကတနင်္လာနေ့ကပြောကြားခဲ့ပါတယ်။ဗိုင်ဒန်ရဲ့ COVID-19 အကြံပေးတစ်ဦးဖြစ်တဲ့ဒေါက်တာအက်ထိုးဂေါဝန်ဒီက ABC သတင်းဌာနကိုပြောကြားရမှာ
It is in the nation's interest that the transition team get
ကကွေစီပြန်ချီအစီအစဉ်တွေကိုနားလည်ဖို့သူတို့ကိုဘယ်မှာတူတော်ထားတယ်ဆိုတာတွေသိဖို့လက်အိနဲ့နှာခေါင်းစည်းမျက်နှာဖုံးကြီးအတွက်ဒီဘလောက်များရှိလဲစားရတွေကို transition team လို့ခေါ်တဲ့ Biden ရဲ့အရာရှိတွေသိထားဖို့လိုအပ်ပါတယ်ဒီအပတ်တည်းအချက်လက်တွေမပေးသေးတာဟာတိုင်းပြည်ရဲ့အချိုးစီးပွားကိုချိန်ချောက်တာပါပဲပေးပို့ရမယ့်အချက်လက်တွေအများကြီးပါနောက်ဆုံးအချက်ကြီးတော့ကျွန်တော်တို့စောင့်မနေနိုင်ဘူးပြီးခဲ့တဲ့နိုဝင်ဘာ3ရက်ောက်ပွဲမှာသူ့အပေါ်မဲမတမာမှုတွေရှိခဲ့တယ်လို့သမ္မတ Trump ကဆွဆွဲပြီးဥပဒေကြောင်းအရနီလန်းရှာနေချိန်မှာအခုလိုရွေးကောက်ပွဲရှုံးနေမှုကိုလက်ခံဖို့ညင်းဆိုရသလိုသူ့အဆိုအဖွဲ့ရဲ့ဘိုင်ဒန်ရဲ့အရာအရှိတွေပူးပေါင်းဆောင်ရွက်မှုကိုလည်းသမ္မတထရန့်ကတားဆီးထားတာဖြစ်ပါတယ်။သမ္မတထရန့်ရဲ့ COVID-19 တပ်ဖြည့်ရေးအဖွဲ့ဝင်လည်းဖြစ်ထိတ်တန့်ကူးစက်ရောဂါကျွမ်းကျင်သူလည်းဖြစ်တဲ့ဒေါက်တာအန်တိုနီဖောက်ဆယ်ကတော့ CNN သတင်းဌာနကိုပြောကြားရမှာအခုချိန်ကစပြီးဘိုင်ဒန်ရဲ့အဖွဲ့နဲ့ပူးပေါင်းလုပ်ကင်တာပိုကောင်းတယ်လို့ဆိုပါတယ်။သူကိုယ်တိုင်လည်းသမရ60ရဲ့အာဏာလွှဲပြောင်းရေးဖြစ်စဉ်တွေမှာဖြတ်တန်းခဲ့ရသူတူဖြစ်ပါတယ်။သူကအာဏာလွှဲပြောင်းအောင်နဲ့ပတ်သက်ပြီးအခုလိုပြောပါတယ်။ဖြတ်တန်းရမယ့်အာဏာလွှဲပြောင်းရေးဖြစ်စဉ်မှာတိမ်တိမ်မွေ့မွေ့နဲ့သတင်းချက်လက်လွှဲပြောင်းပေးရအရေးကြီးပါတယ်။ဒါလက်စကန်ပြေးပွဲမှာမိတို့ကိုလွှဲပြောင်းပေးသလိုပါပဲ။ပြေးတာကိုကမရက်ချင်သေးဘူး။ဒါပေမဲ့အခြားတယောက်ကိုလက်ဆင့်ကမ်းလိုက်ရတယ်။အဓိကကမိတို့ဆက်ရွက်နေဖို့ပါပဲလို့ပြောထားတာပါ။လာမယ့်ရသက်ပတ်တွေအတွင်းကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရမယ်လို့မျှော်လင့်ပြီးနောက်နှစ်ဧပြီဒါမှမဟုတ်ဇူလိုင်လလောက်မှပုံမှန်အခြေအနေကိုပြန်လည်ရောက်ရှိနိုင်မယ်လို့ခန့်မှန်းထားပါတယ်။စီးဝါထုတ်လုပ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ Pfizer ကတော့သူ့ရဲ့ကာကွယ်ဆေးဟာ 90% ထိထိရောက်မှုရှိတယ်လို့ပြီးခဲ့တဲ့ပတ်ကကြေညာခဲ့ပါတယ်။သမ္မတ Trump ကပြီးခဲ့တဲ့တောက်ချာနေ့ကပြောကြားရမှာအနည်းဆုံးကာကွယ်ဆေးတန်း20လောက်ကိုအစောဆုံးဒီဇင်ဘာလအတွင်းအစင်းသစ်ဖြစ်စေမယ်လို့ဆိုပါတယ်။နောက်ထပ်တန်း20နဲ့25တန်းကတော့နောက်ပိုင်းလားတွေအတွက်ဖြစ်လာမယ်လို့ပြောပါတယ်။မ ကြသည်မီရက်တွေအတွင်းအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတနေ့ကိုအသစ်တွေ့ရှိမှုပေါင်း 38,400 တိုးလာတယ်လို့ဂျွန်ဆော့ကန်တက္ကသိုလ်ကထုတ်ပြန်လာပါတယ်လူပေါင်း 24,500 ဟာကိုဗစ် -19 ရောဂါနဲ့သေဆုံးခဲ့ပြီးလူပေါင်း 17 သန်းနီးပါးရောဂါကူးစက်ခံထားတယ်လို့ဆိုပါတယ်သမ္မတထရမ့်ရဲ့ COVID-19 ကပ်ရောဂါကန့်ထွယ်ပြေရှင်းမှုအားနည်းချက်ဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာအဓိကကြားတဲ့ကိစ္စရပ်တွေကတစ်ခုဖြစ်ပြီးနိုင်ငံတော်ဝန်စစ်တမ်းတွေအရတော့မဲပေးသူတွေကဒီကပ်ရောဂါကိုကန့်ထွယ်ပုံနဲ့ပတ်သက်ရင်သမ္မတထရမ့်ထက်ဘိုင်ဒန်ကိုပိုကြက်ကြတယ်လို့ဆိုပါတယ်ခင်ဗျာ
အခုလိုအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း 17 သန်းနီးပါးရှိလာပြီဖြစ်တဲ့အတွက်နောက်ဆုံးအခြေအနေကိုသိရအောင်လို့နယူးယောက်မြို့ကကူးစက်ထူးခုဆရာဝန်ဒေါက်တာဇီယာတက်ကိုဆက်သွယ်မေးမြန်းထားပါတယ်ကျမအင်ဂျင်နိုင်ပါရှင်အခုဒီအမေရိကန်မှာဒီရောဂါပြန်ပြီးတော့ဟိုကူးစက်လာနေတဲ့အခြေအနေကအရင်ဒီနှစ်အစောပိုင်းကဒီစပြီးတော့ကူးစက်တဲ့အခြေအနေနဲ့နှိုင်းယှဉ်ရောပိုပြီးဆိုးလာတဲ့သဘောလားဆရာဘလို့အခြေအနေတွေရှိနေလဲဆရာ
ကျွန်တော်နားလေတဲ့လောက်ကတော့ပိုတော့မဆိုးလာဘူးပေါ့နော်ဒါပေမဲ့နေရာအနှံ့တော့ဖြစ်လာတယ်ပေါ့နော်ဒီ West Coast ဘက်မှာတော့ကျွန်တော်နားလေတဲ့လောက်ကတော့မရှိရှိတော့ရှိတယ်အများကြီးမဖြစ်လာဘူးဒါပေမဲ့ West Coast အနေနဲ့ဒီ Midwest ကနေစပြီးတော့ဒီ East Coast ဘက်မှာအထူးဖြစ်တော့အများစုပြောနေဒီ East Coast ဘက်မှာစပြီးတော့နံပါတ်တွေများလာတာတွေ့တယ်ပေါ့နော်ဒါတို့တို့ကအရန်ဟိုဒီ Governor တွေနှစ်ယောက်လုံးပေါ့ New Jersey ရော New York မှာရှိတဲ့ Governor တွေကဟိုပြန်ပြီးတော့ policy ကို revise လုပ်နေကြတဲ့ဟာရှိတယ်ပုံမှာအဲဘာလို့ဆိုတော့သူတို့ပြောတဲ့သဘောကတော့အရင်တော့တွေးနေကြ number ထက်ပို့ပြီးတော့တက်လာတယ်ပေါ့ဆိုတော့ဒီအခုရက်ပိုင်းအတွင်းမှာလွန်ခဲ့တဲ့3လလောက်နဲ့နှိုင်းရှင်လိုက်လို့ရှိရင်တော့ case လေးတွေစပြီးတော့စေယုံတွေကိုရောက်လာတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော
်အဲ့တော့သူတို့ဟိုယောဂဝေဒနာအဲခံစားမှုအနေထားကြတော့အရင်ကစပြီးကူးစက်တဲ့အနေထားအခြေအနေနဲ့အခုအဲ့ဒီယောဂအခု positive တွေတွေ့လာတဲ့လူတွေရဲ့အဲ့ဒီအခြေအနေပေါ့အခုဆရာတို့စေယုံမှာတွေ့အခြေအနေကဘယ်လိုกว่าလဲဆရာ
တိတ်တော့กว่าချားကြီးလောက်တော့မဟုတ်ဘူးမိုင်းတော့ဟောနှစ်ခုသုံးခုလောက်တော့ထူးခြားတဲ့အပိုင်းတွေတော့ရှိတာပေါ့နော်ပထမတစ်ချက်ကတော့အရင်တော့လိုမျိုးအုံနဲ့ကျင်းနဲ့မဝင်လာသေးဘူးပေါ့နော်နံပါတ်1ချက်ကအဲ့လိုမျိုး wave လိုက်မလာသေးဘူးပေါ့အဲ့လိုတစ်ယောက်စနှစ်ယောက်စတနေ့ကိုနှစ်ယောက်စသုံးယောက်စအဲ့လိုမျိုးလေးတွေပေါ့နော်ဝင်လာတာကျွန်တော်တို့တွေ့ရပါတယ်နောက်တစ်ခုကလည်း severity ကတော့တိတ်တော့ပို့ပြီးတော့မဆိုးဝါးလို့တော့ပြောလို့တော့မရဘူးပါရင်ဆိုးဝါးတဲ့လူတွေလည်းဆိုးဝါးပါတယ်လက်ရှိကျွန်တော်သေယုံမှာတော့ဆိုးဝါးတဲ့လူတွေမရှိသေးဘူးပါကျွန်တော်သေယုံနှစ်ယောက်မှာကျွန်တော်လူတွေကြည့်နေတဲ့အခါကျကျွန်တော်မှာတော့ဒီလောက်ဆိုးဆိုးဝါးကြီးအထိဖြစ်သွားတဲ့လူတွေကမရှိအများကြီးမရှိဘူးပေါ့နော်
ဆရာအဲ့တော့ကူးစက်မှုနှုန်းเนี่ยဘာဖြစ်လို့ထပ်တက်ပြီးတော့ဟိုတိုးလာလဲပေါ့နော်ပြန်ပြီးတော့တိုးလာတဲ့နေထားဥမာလူတွေကနှာခေါင်းစီးတက်လာဆိုလဲသူတို့တက်ပြီးသွားနေကြတယ်အဲ့လိုမျိုးတွေလိုက်နာတယ်ဒန်းเนี่ยပေါ့နော်ယောဂကူးစက်မှုကကျမသွားပဲထပ်တက်တိုးလာတာဘာကြောင့်လဲဆရာ
အမျိုးမျိုး couple of factors ဆိုရှိတာပေါ့မိုင်းเนาะ number 1တစ်ချက်ကတော့လူတွေကအပြင်မှာသွားတဲ့အချိန်မှာတော့ mastered ပါတယ်မှန်ပါတယ်ဒါပေမဲ့ကျွန်တော်အခုလက်ရှိကြုံတွေ့နေရတဲ့အခုလက်ရှိအနေထားမှာပေါ့နော်ကျွန်တော်တို့သုံးတဲ့စကန်လုံးရဆို pockets of spread ပေါ့နော်ဒီလို pocket လေးထွက်ထွက်လာတာပေါ့သဘောတကူကတော့ဒီတော့ဒီကျွန်တော်တို့ဒီကနေ Dr. Fortune Group ကနေပဲပြောနေတယ်လို့ပြောစစ်ပါ testing is the only way ဒီယောဂါကိုပြန်ပြီးတော့ဟိုကွာခွဲဖို့နည်းလမ်း master တဲ့အပြင် test လုပ်ကိုလုပ်ရမယ် test ပေါ့နော်ဒီနည်းနည်းလေး symptom ဖြစ်တာနဲ့ test လုပ်လိုက် test လုပ်လိုက်ခြင်းအပြင်ဒီ contact tracing လို့ခေါ်တာပေါ့ဒီနိုင်ငံမှာမနိုင်ငံတွေမှာလည်းလုပ်ကြပါတယ်ဒီ contact tracing နောက်ကိုဘယ်လောက်ထိလိုက်လို့ရ48နာရီအတွင်းမှာဒီ unit ဘယ်လိုပတ်သက်ခဲ့တယ်ပတ်သက်ခဲ့တဲ့လူတွေကို quarantine လုပ်တာမဟုတ်ဘူးအဲ့ပတ်သက်ခဲ့တဲ့လူတွေကို test လုပ်ရမှာကျွန်တော်ဗမာနိုင်ငံမှာပထမဆုံးအချိန်မှာလုပ်ခဲ့တဲ့ quarantine လုပ်လိုက်တဲ့ method ကဒါကြောင့်မို့ဒီကဘာပေါ်မှာလည်းပြောရဒီ quarantine လုပ်ခြင်း method ကမအောင်ဘူးလို့ဒီရောဂါကိုထိန်းလို့မရဘာဖြစ်လို့လဲဆိုတော့ test လုပ်မှသာလေသိတယ်အဲ့သိတဲ့လူတွေဒါကျွန်တော် quarantine လုပ်ပြရမှာပေါ့
စေဝါကုမ္ပဏီတွေထုတ်လုပ်နေတဲ့ဒီကာကွယ်ဆေးအနေထားရောတကယ်ပဲဟိုအားကိုးလို့ရနိုင်တဲ့အခြေအနေရှိမှာရှင
်ဟုတ်ကဲ့ဒါကတော့ကျွန်တော်တို့လည်းတော်တော်လေးတော့ it's a hope ပေါ့နော်ဘာလို့လဲဆိုတော့ဒါကပဲကာကွယ်လို့ရမှာဘာနီလန်နဲ့မှကာကွယ်လို့မှမရလူတွေကိုဗက်ဆင်းထိုးရမယ်ဆိုဒီ Pfizer ကနေထုတ်တဲ့ဟာရဲ့နောက်တစ်ခုကကျွန်တော်တို့ US Cambridge ကနေထုတ်မယ်ဟာပေါ့နော်ဒီနေ့မနေ့ပဲ Interior Data ထွက်ပါတယ် US Data ဒါလည်းအရန်ကို promise ဖြစ်တဲ့ data ပါဆိုတော့ Pfizer product ကတကယ်တော့ Germany မှာရှိတဲ့ small company ကနေလုပ်ထားတဲ့ product ပါအဲ့ဒါကို Pfizer ကနေဝယ်လိုက်တာပေါ့နော်ဆိုတော့သူက product နှစ်ခုလုံးက principle ကတော့အတူတူပါပဲတကဘာလုံးမှာတစ်ခါမှမသုံးဘူးခဲ့တဲ့ principle ကိုသုံးတာပါသူတို့ခေါ်တဲ့ virus nanoparticle လေးတွေပေါ့နော် messenger RNA ဆိုတဲ့အပိုင်းကိုသုံးပြီးတော့ vaccine ကိုထုတ်ထားတဲ့ဟာပါဆိုတော့သူရဲ့ product နှစ်ခုကိုပေါ့နော်ပြောရလို့ရှိရင်နှစ်ခုလုံးကအရန်ကိုကောင်းတဲ့ data ပါဟို interior data ထွက်လာတယ်ပဲ scientific data တော့မဟုတ်ဘူးပေါ့နော
်အဲ့တော့အခုဒီဇင်ဘာလအတွင်းမှာဒီကာကွယ်ဆေးအလုံးပေါင်းဟိုတန်း20လောက်ကိုစပြီးတော့ထုတ်နိုင်ဖြန့်ချိနိုင်မယ်ဆိုပြီးတော့သမ္မတ Trump ကပြောထားတဲ့ခါကျတော့ဒီဖြန့်ချိမယ်အနေအထားကိုဘယ်လိုရှိနေရှင
်ကျွန်တော်နားလည်သလောက်ပေါ့နော် Pfizer နဲ့ US government စာချုပ်ချုပ်တယ်ဟာတော့ကျွန်တော်မသိဘူးဗျအဲ့ဒါတော့ကျွန်တော်လည်းမဖတ်မိဘူးပေါ့နော်So Madeira နဲ့ US government အရောစာချုပ်ချုပ်ထားတာရှိတယ်တရားဝင်နဲ့သူတို့ထုတ်ပြန်ထားတယ် The Trump government နဲ့ပေါ့နော် So သူတို့ရဲ့ initial agreement အရာ100 million via ဟိုဒီစာချုပ်ရဒီ Madeira US government ကိုပေးရမယ်သူတို့ပစံနဲ့ပေးထားပြီးသားပြီးတော့ဒီစာချုပ်ရနောက်ထပ် additional 400 million via ဆိုတော့ဘယ်လိုခေါ်မလဲဒီ US government ကိုပေးရမယ်ပေါ့နော် So သဘောတကူကတော့ Madeira company ဒီmore or less 500 million buyers so 250 million population ကိုပေးနိုင်မှာပေါ့အလုံးတန်း900ဆိုတော့နှစ်နဲ့စားလိုက်တော့250တန်းလူတန်းပေါင်း250အတွက် enough ဖြစ်တယ်ပေါ့ okay ဒါ US government နဲ့ Moderna company နဲ့စာချုပ်ထုတ်တဲ့အရာကျွန်တော်နားလည်သလား Pfizer US government နဲ့စာချုပ်မရှိဘူးနဲ့တူတယ်မှာဒီ AstraZeneca နဲ့သူက1 billion လာမသိသူတို့ချုပ်ထားတဲ့ဟာရှိတယ်အဲ AstraZeneca product ကတော့ကုတတိဟို data မထွက်လာသေးဘူးပေါ့နော်ဆိုတော့ဟိုပေဒူဟာပို့ပြီးတော့ကြာရှည်ခံမလဲဆိုတာနောက်ပိုင်းကျတော့စကားပြောမယ်ကြာရှည်ခံတယ်ဆိုတဲ့သဘောကမဟုတ်ဟိုဒါထားပါတော့3လပဲခံလား6လပဲခံလားသဘူးမှမသိသေးဘူးပေါ့နော် No matter what it is လေ90နဲ့95ရာခိုင်နှုန်းအထိဟို affected ဖြစ်နေတယ်ဆိုတော့တော်တော်များများကတော့အရန်ကိုဒါ the big victory လို့တော့သူတို့ကသုံးကြတာပေါ့နော
်နယူးယောက်မြို့ကကုဆက်ထုကုဆရာဝန်ဒေါက်တာဇေယျတက်နဲ့ဆက်သွယ်မိမြန်ခဲ့တာပါရှင်
19ယောဂဟာစီဂျူယောဂဝိနာရှင်တွေအတွက်အန္တရာယ်ပိုများတယ်လို့ဆေးဘက်ဆိုင်ရာသိပ္ပံပညာရှင်တွေကပြောပါတယ်။ဒါပြင်ပြင်းထန်တဲ့ယောဂလက္ခဏာတွေလည်းခံစားရနိုင်ခြေရှိတယ်လို့ဆိုပါတယ်။ဒီကြောင့်လည်းပတ်သက်ပြီးတော့ AB သတင်းဆောင်ပါကိုအခြေခံပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။အမတော်မှာ COVID-19 ယောဂကူးစက်မှုတွေပြန်မြင့်တက်လာနေချိန်မှာပဲ COVID-19 ယောဂဟာစီဂျူယောဂဝိနာရှင်တွေအတွက်ဘလောက်ထိအန္တရာယ်ပိုရှိရဲဆိုတာကိုမိမောင်းထိုးပြနေတယ်လို့စီဂျိုယောဂကိုလေ့လာနေတဲ့နိုင်ငံတကာဆေးဘက်ဆိုင်ရာသိပ္ပံပညာရှင်တွေကပြောပါရယ်မြန်မာနိုင်ငံအပအဝင်ကမ္ဘာတော်မှာ COVID-19 ကြောင့်သေဆုံးသူတွေထဲမှာစီဂျိုယောဂဝေနာရှင်တွေလည်းအတော်များများပါဝင်တာကိုတွေ့ရပါတယ်ဟောင်ကောင်မှာရှိတဲ့တရုတ်တက္ကသိုလ်ရဲ့စီဂျိုနဲ့အဝလွန်ယောဂဆိုင်ရာပါမောက္ခဂျူလီယာနာချင်းကတော့ COVID-19 ယောဂဟာစီဂျိုယောဂဝေနာရှင်တွေအတွက်ပိုပြီးတော့အန္တရာယ်ဖြစ်စေတယ်ဆိုပြီးတော့ပြောပါရယ်
If we use the UK as an example because they got national data.
တနင်္ဂနွေလုံးရဲ့ကျန်းမာရေးမှတ်တမ်းရှိတဲ့ British နိုင်ငံကိုဥပမာအနေနဲ့ကြည့်မယ်ဆိုရင်လူရေ9ရာခိုင်နှုန်းကဆီဂျိုရှိပါတယ်။ဒါပေမဲ့ COVID-19 ယောဂါနဲ့တည်ဆုံးတဲ့သူတွေထဲမှာတော့ဆီဂျိုယောဂါရှိသူက3ပုံ2ပုံရှိပါတယ်။တည်ဆုံးတဲ့နှုန်းနဲ့တခြားယောဂါတွေဝင်လာတဲ့နှုန်းကအချိန်နဲ့ဘလောက်ထိနိုင်တယ်ဆိုတဲ့ပုံမှာလည်းမူတည်နေတာပါ။
စီဂျိုယောဂနဲ့ COVID-19 ယောဂကြားမှာဆက်နွယ်မှုတွေကိုအခုခါမှာပို့ပြီးတော့ရှင်းရှင်းလင်းလင်းတွေ့မြင်လာနေရတယ်လို့ဆေးဘက်ဆိုင်ရာသိပ္ပံပညာရှင်တွေကဆိုပါတယ်။ဒါနဲ့ပတ်သက်ပြီးတော့ Oxford Tech ဆိုပါမောက်ခ Roy Holman ကတော့
relationship between COVID-19 and diabetes is bidirectional.
ဒီနိုင်ငံကဝူဟန်ကနေဆိုပိုင်းလာတဲ့စီးရဲခံစားတွေမှာတော့ COVID-19 နဲ့စီဂျိုယောဂကြားမှာအပြန်အလှန်ဆက်နွယ်မှုရှိပါတယ်။စီဂျိုယောဂရှိတဲ့သူတွေကမကြာခဏ virus ကူးစက်ခံရပြီးတော့ရလဒ်တွေကပိုဆိုးပါတယ်။ပြီးတော့အဲ့ဒီ virus ကကမ္ဘာတစ်ဝှမ်းမှာပြန်ပွားကုန်တယ်လို့တခြားလိလမှုတွေကလည်းဆိုပါတယ်။စီဂျိုယောဂဖြစ်နေတဲ့သူတွေမှာအထူးသဖြင့် type 1အမျိုးအစားစီဂျိုယောဂရှိသူတွေမှာဒီယောဂပိုပြီးအဖြစ်များပါတယ်။စီဂျိုယောဂရှင်တွေရဲ့သွေးထဲမှာတခြားတတ်များနေတာကြောင့်ခန္ဓာကိုယ်တွင်ဇီဝထိန်းချုပ်မှုအတွက်အန္တရာယ်ပိုရှိပြီးသူတို့အတွက်အခြေအနေပိုပြီးတော့ဆိုးစေပါတယ
်။နိုဝင်ဘာ14ရက်နေ့ဟာကမ္ဘာလုံးဆိုင်ရာစီဂျိုယောဂတိုက်ဖျက်ရေးနေ့ဖြစ်ပါတယ်။စီဂျိုယောဂဖြစ်နေတဲ့သူအများစုကအဝါလွန်နာနဲ့ကိုယ်ခန္ဓာလုံးရှားမှုနည်းတာတွေကြောင့်ဖြစ်တဲ့ type 2အမျိုးအစားဖြစ်တယ်လို့စီဂျိုယောဂလေ့လာတွေ့ရှိမှုအသစ်တစ်ခုကဆိုပါတယ်။ကမ္ဘာတော်မှာအဝါလွန်နာအစာအာဟာရမပြည့်ဝတာနဲ့လူနေမှုပုံစံပြောင်းတဲ့နိုင်ငံတွေများလာနေတဲ့အတွက်စီဂျိုယောဂဝင်တာခံစားရတဲ့သူတွေလည်းတိုးလာနေပါတယ်။အဲဒီစီဂျိုယောဂရဲ့ဒဏ်ကိုအကြီးမားဆုံးခံရတာကတော့ တရုတ်အိန္ဒိယဘရာဇီးမက္ကဆီကိုအင်ဒိုနီးရှားအီဂျစ်ပါကစ္စတန်ဘင်္ဂလားဒေ့ရှ်တူရကီနဲ့ထိုင်းနိုင်ငံတွေဖြစ်တယ်လို့ဆိုပါတယ်ဒီလေးလာတွဲရှိမှုအရာတော့ကမ္ဘာတော်မှာစီဂျူယောဂဝိနာရှင်ပေါင်း463သန်းကျော်ရှိပြီးဒီထဲကထပ်ဝက်နီးပါးလောက်ဖြစ်တဲ့218သန်းကတိုက်2အမျိုးအစားဖြစ်ပါတယ်စီဂျူယောဂဝိနာရှင်တွေထဲက80ရာခိုင်နှုန်းကဆင်းရဲတဲ့နိုင်ငံတွေနဲ့ဝင်ငွေအလယ်လက်ရှိတဲ့နိုင်ငံတွေကဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကတော့စီဂျူယောဂနဲ့ဒါနဲ့ဆက်ဆက်တဲ့ယောဂတွေကြောင့်တည်ဆုံသူဟာ 4.2 သန်းရှိခဲ့ပါတယ်ဒီထဲမှာမျက်စိကွဲတာကြောက်ကပ်ပြင်းသွားတာလေဖြတ်တာနှလုံးယောဂစတာတွေပါဝင်ပါတယ်မကြသေးခင်ကထွက်ရှိတဲ့အစီရင်ခံစာအရတော့လူမဲတွေနဲ့တိုင်းသားလူနည်းစုတွေအတော်များများမှာငကိုစီဂျူယောဂအခန်းတွေရှိနေတတ်တာကြောင့်ဒီလူတွေဟာ COVID-19 ယောဂခံရနိုင်ကြီးပုံများတယ်လို့လည်းဆိုထားပါတယ်ခင်ဗျာ
တဲ့ကူးဆက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းစီးတက်တာကဘိုးကူးဆက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှာခေါင်းစီးတက်တယ်လားကြည့်ရအောင်ပါ။အသက်9နှစ်အောင်ကလေးဆိုရင်နှာခေါင်းစီးတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါ။ဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းစီးတက်ထားဖို့လိုနိုင်ပါတယ်။အသက်6နှစ်နဲ့17နှစ်ကြာကလေးတွေနှာခေါင်းစီးတက်ရပါမယ်။သူမှမှန်ခံခံတက်ထားတဲ့အောင်လို့လူကြီးကတေချာပြပေးရပါမယ်အသက်7နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှာခေါင်းစီးတက်ရပါမယ်အုံနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းစီးမဖြစ်မနေတက်မခိုင်းတင်မဲ့တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ် Cystic Fibrosis အဆုတ်ရောင်ယောဂကင်ဆာယောဂဒီလိုယောဂအခန်းရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှာခေါင်းစီးတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှာခေါင်းစီးတက်တင်တာပါ။ကလေးတွေဟာနှာခေါင်းစီးမတက်ခင်လက်ကိုပိုးတက်ဆေးရည်နဲ့ဆိုရင်စက္ကန့်20ရေနဲ့ဆက်ပြာနဲ့ဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်။နှာခေါင်းစီးကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတေချာဖုံးနဲ့အရွယ်စားမှန်ဖြစ်ဖို့လိုပါတယ်။တက်ထားတဲ့နှာခေါင်းစီးကိုတို့မနေရသလိုမေးစည်းအောင်မှမထားရပါဇက်နဲ့မကပ်ရသူများကိုလည်းပေးမတော့ရပါဘူးနှာခေါင်းစီးချွတ်ပြီးရင်လည်းအိတ်တို့ဘူးတို့တွေထည့်သိမ်းသိမ်းပြီးတော့လက်လဲဆေးရပါမယ်ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်နီရဲ့ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင
်အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်တင်ဆက်မှာပါရှင်။ကျမအင်ဂျင်နိုင်ပါ။စစ်ပွဲတွေဖြစ်နေတဲ့ရခိုင်မှာပြဿနာရှိနေတဲ့ရွေးကောက်ပွဲကြောင့်တင်းမာမှုကိုပိုးပြီးနှက်ဆိုင်စေကြောင်းခေါင်းစဉ်နဲ့ရိုက်တာသတင်းဌာနမှရှင်းနိုင်ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။2015ရွေးကောက်ပွဲတုန်းကဒေါ်ဆန်းစုကြည်ကိုအပြည့်အဝထောက်ခံခဲ့တဲ့ရခိုင်တိုင်းရင်းသားတွေဟာဒီတစ်ခေါက်ရွေးကောက်ပွဲမှာသူနဲ့သူ့ပါတီကိုထောက်ခံမဲမပေးခဲ့ကြဘူးလို့ဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်လာချိန်သူတို့အရင်ကမဲပေးရွေးချယ်ခဲ့တဲ့ကိုယ်စားလှယ်တွေဟာလွတ်တော်ရဲမှာရခိုင်ပြည်သူတွေစစ်ဘေးဒုက္ခအကြက်တဲတွေကိုတင်ပြပြောဆိုတာမျိုးမလုပ်နိုင်ခဲ့ကြဘူးလို့မြင်နေကြတယ်လို့ဆိုပါတယ်။ဒီတကြိမ်ရွေးကောက်ပွဲမှာ NLD အနေနဲ့ရခိုင်ပြည်နယ်မှာ2015တုန်းကနိုင်ခဲ့တဲ့နေရာအတော်များများကိုဆုံးရှုံးခဲ့ပါတယ်။ဒီရလက်ကိုကြည့်ရင်ဗမာအများစုလွှမ်းမိုးထားတဲ့ဗဟိုအစိုးရအပေါ်နာကြီးချက်တွေကိုမီးမောင်းထိုးပြနေပြီးဒါဟာနောက်ထပ်ပဋိပက္ခတွေပိုးပြီးဖြစ်လာနိုင်တဲ့လက္ခဏာဖြစ်သုံးသပ်သူတွေကထောက်ပြခဲ့ကြပါတယ်။2020ရွေးကောက်ပွဲအတွက်ရခိုင်ပြည်နယ်မှာလူဦးရေ3ပုံ2ပုံလောက်မဲပေးခွင့်မရခဲ့ကြပါဘူး။ဒီလိုဖြတ်သိမ်းခဲ့တဲ့လုပ်ရက်မှာNLD ပါတီကိုမဲပေးကြမှာမဟုတ်တဲ့အတွက်ဖြစ်တဲ့ဆိုတော့ဆွဆွဲချက်တွေကိုတော့ကော်မရှင်ကပေးချခဲ့ပြီးလုံခြုံရေးလိုအပ်ချက်ကြောင့်ဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်မှာပဋိပက္ခတွေပြင်းထန်နေတာကြောင့်ရခိုင်ပြည်သူတွေဟာနိုင်ငံရေးပါတီတွေရွေးကောက်ပွဲတွေထက်လက်နက်ကင်တော်လှန်ရေးကိုပိုးပြီးစိတ်ဝင်စားလာကြတယ်လို့ရခိုင်အရေးကျွမ်းကျင်သူတွေကကိုကဖော်ပြထားပါတယ်။NLD ပြောရေးဆိုခွင့်ရှိသူမုံရွာအောင်ရှင်ကတော့အကြမ်းဖက်မှုကိုရှုံချခဲ့ပြီးရခိုင်ပြည်နယ်မှာသူတို့ဆုံးရှုံးမှုတွေအတွက်အာဏာရပါတီကိုယ်စားလှယ်တွေကိုချိန်ချောက်တဲ့လှုပ်ရှားမှုဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်း NLD အနေနဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ရခိုင်အမျိုးသားရေးပါတီကိုယ်စားလှယ်တွေနဲ့ညှိနှိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့ကတိပေးခဲ့ကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။သောရရှင်များရှင်ကျမတင်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်။ COVID-19 အလွန်ကာလမှာအခင်းအကျင်းပြောင်းသွားမဲ့စီးပွားရေးအတွက်နိုင်ငံတွေအနေနဲ့လုပ်ငန်းသစ်တွေ၊ကဏ္ဍသစ်တွေပြောင်းရွှေ့ပြင်ဆင်ဖို့လိုအပ်ပြီလို့ကမ္ဘာပံဥက္ကဋ္ဌကအရှိအရှာထိပ်သီးညီလာခံမှာတတိပေးပါတယ်။မြန်မာနိုင်ငံတွင်းမှာလည်း COVID-19 ကာလတွင်းစီးပွားရေးလုပ်ငန်းတွေရပ်တည်ရေးအတွက်ပုံစံသစ်လုပ်ငန်းနယ်ပယ်သစ်တွေကိုပြောင်းလဲလာနေကြပါပြီ။ဒီအကြောင်းဒီသတင်းပတ်မှာစူးစီးတင်ပြပေးပါမယ်ရှင်။ဒီကပေးအလွန်စီးပွားရေးအခင်းအကျင်းအပြောင်းအတွေ့ပြင်ဆင်ဖို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဒေးဗစ်မယ်ပါစကာသတိပေးပါတယ
် Countries will need to prepare for a different economy post COVID by allowing capital
နိုင်ငံတွေအနေနဲ့အရင်းနှီးလှုပ်သားကြွကျင်မှုနဲ့တီထွင်မှုတွေကိုစီးပွားရေးသစ်တွေအခန်းကဏ္ဍသစ်တွေကိုပြောင်းရွှေ့ပြီး COVID အလွန်စီးပွားရေးအခင်းအကျင်းသစ်အတွေ့ပြင်ဆင်ထားဖို့လိုအပ်မယ်လို့အရှိအရှာထိပ်သီးညီလာခံမှသူကမှတ်ချက်ပေးခဲ့တာပါCOVID-19 ကနဦးကာလမှာကတည်းကမြန်မာနိုင်ငံတွင်စီးပွားရေးသမားတွေလုပ်ငန်းရပ်တည်ရေးအတွက်လမ်းကြောင်းအမျိုးမျိုးပြောင်းလဲလာသူတွေရှိနေသလိုပဲလမ်းပြောင်းနေသူတွေအတွက်တော့အစိုးရဘက်ကအကြံပြုပြင်ဆင်တာမျိုးလုပ်ဖို့လိုအပ်တယ်လို့ဒေါက်တင်တင်လွင်ကတိုက်တွန်းပါတယ
်စီးပွားရေးလောကမှာအကြံအကျင့်လေနေတဲ့လူတွေအနေနဲ့ချက်ချင်းပါဖို့ပြုပြင်ကြောင်းလဲရမယ်ဆိုတော့သိတယ်လို့ဟိုဒီစီးပွားရေးလောကမှာအကျင့်လေတဲ့ဒီတက်တန်းကာလအသိမကြားသေးတဲ့လူတွေအတွေ့အကြုံအသိမရှိသေးတဲ့လူတွေသို့မဟုတ်ရှေးရိုးဆင်လာလုပ်ငန်းလုပ်နေတဲ့လူတွေဖို့ကတော့ဘာကိုပြောင်းလဲရမယ်ဆိုတာသူတို့ချက်ချင်းမသိဘူးเนาะအဲ့လိုချက်ချင်းမသိတဲ့အတွက်ကိုတော့ဒီနိုင်ငံတော်အစိုးရနဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်တွေအားလုံးပူးပေါင်းပြီးတော့ဘယ်ဟာဒီဘယ်နိုင်ငံမှာဘာ potential ရှိရဆိုတာကိုတော့ဒီ guideline ချပေးဖို့လိုတာပေါ့เนาะ
ဒေါက်တင်တင်လွင်ဟာတင့်တင့်မြန်မာလုပ်ငန်းစုရဲ့အကြီးအကဲပါဟိုတယ်ခီးသွားလုပ်ငန်းကအစစိုက်ပျိုးရေးလုပ်ငန်းအထိလုပ်ငန်းပေါင်းစုံလုပ်နေတာမှာကိုဗစ်အလွန်မြန်မာနိုင်ငံတွင်စီးပွားရေးအခွင့်အလမ်းသစ်အဖြစ်သူစပြီးလုပ်နေတဲ့လုပ်ငန်းလည်းရှိနေပါပြီ
။ဥပမာကျမတို့မြေုပ်တီးတို့ခန်းကျင်တီးတို့လိုမျိုးကျမတို့ဒီလိုကုန်နေဘူး။ဝယ်ယူပြီးတော့မြန်မာပြည်မှာပြန်ပြီးတော့chili paste တို့ chili sauce တို့ chili powder တို့ထုတ်တဲ့လုပ်ငန်းမျိုးကိုကျမကြောင်းလဲပြီးတော့လုပ်ဆောင်နေတယ်
။အဓိကကုန်ချမ်းရောင်းပြီးကုန်ကြောသွင်းတဲ့မြန်မာနိုင်ငံမှာစားသူကုန်ကြောထုတ်တဲ့လုပ်ငန်းကိုတပိုင်းတနိုင်ကစလို့အသေးစားအလတ်စားဆက်မှုလုပ်ငန်းတွေအထိအလုပ်ဖြစ်လာပြီလို့သူကပြောပါတယ်။ COVID-19 ကာလအတွင်းမှာပဲအသင့်စားစားတောက်ကုန်ထုတ်လုပ်ငန်းတွေတည်တည်တာတာတိုးလာသလိုကျန်းမာရေးနဲ့ညီညွတ်တဲ့ organic စားတောက်ကုန်တွေဆိုတာလည်းရေပန်းစားလာပါတယ်။ online ပေါ်ကဈေးကွက်ထိုးဖောက်ရောင်းချမှုနဲ့အိမ်တိုင်ယာယဝန်ဆောင်မှုကလည်း COVID ကာလအတွင်းမှာပိုပြီးတော့တွင်ကျယ်လာပါတယ်။ကိုဗစ်အလွန်မှာနောက်ထပ်အလုပ်ဖြစ်နိုင်တဲ့တူးချဲ့တဲ့လုပ်ငန်းတွေကတော့ကုန်းချောင်းရေချောင်းကုန်စီသေးယူပို့ဆောင်ရေးကွန်ရက်နောက်စားလိုက်ကနေတဆင်ပစ္စည်းပို့တာငွေလွှဲတာတွေမှာမြန်မြန်ဆန်ဆန်ဖြစ်စေဖို့စားလိုက်စနစ်ကိုအစိုးရဘက်ကပြုပြင်ပြောင်းလဲဖို့နောက်ငွေပေးချေရေးစနစ်ကဈေးသက်တာကောင်းမွန်ရေးအစိုးရဘက်ကလှုပ်ဆောင်နိုင်တဲ့အချက်တွေပါလို့လဲဒေါက်တင်တင်လွင်ကထောက်ပြပါတယ်ကိုဗစ်ကာလအသေးစားအလတ်စားလုပ်ငန်းတွေအတွက်အစိုးရရဲ့ချင်းငွေအစီအစဉ်ပြုပြင်ပြောင်းလဲဖို့ကလည်းနံပါတ်1အရေးကြီးတဲ့အချက်လို့ဒေါက်တင်တင်လွင်ကရှုမြင်ပါတယ်
။ဒီကိုဗစ်ချင်းငွေနဲ့ပတ်သက်ပြီးတော့အစိုးရအနေပြီးတော့ဒါကိုဗစ်လုံးအနေနဲ့အားလုံးကိုချပေးကြတယ်။ဒီလိုချပေးကြတဲ့အခါမှာဒီသူ့ရဲ့စီးပင်းစီးကန်းနေပြီမှာဆိုလို့ရှိရင်ဒါကုမ္ပဏီရဲ့တက်တန်းနှစ်နှစ်ရှိမှပေါ့နော်။အဲရှောက်ထားလို့ရတဲ့အချက်လက်တွေရဲ့အချို့တွေအချို့ချင်းငွေတွေမှာလည်းပါဝင်နေတာပေါ့နော်။အဲ့လိုမျိုးအချို့တွေမှာပါဝင်နေတဲ့အခါမှာဒါရခင်ကလုံဆောင်ခဲ့တဲ့ကုမ္ပဏီတွေနဲ့ထိခိုက်တာမဟုတ်ပေမဲ့ခုနကျမတို့ပြောသလိုလေဒီဝန်ထမ်းတွေပဲဖြစ်စီစပြီးတော့ကုမ္ပဏီမရှိဘဲနဲ့ဒါကုန်ထုတ်လုပ်မှုလုပ်ငန်းတွေလုပ်နေနေပြီးတော့အားလုံးပေါ်ဒီတိုင်းပြည်မှာရှိတဲ့ရှိသမျှလူတွေအကုန်လုံးထိခိုက်မှုတွေဖြစ်တာအတွက်ဒီလိုမျိုးအသေးစား small business တွေ micro business တွေညာဆိုစပေါ်လာတယ်ဒါလပိုင်းလောက်လေးပဲသူတို့ရဲ့တက်တန်းရှိတဲ့အခါမှာဆိုလို့ရှိရင်သူက covid ကြံချင်းဝင်မရဘူးဆိုလို့ရှိရင်သူတို့အနေနဲ့ရှေ့ကိုပြေးဖို့အတွက်သူတို့ဒီအင်အားအရင်းကြီးစိုက်ထုတ်ဖို့ဆိုတာလုံးဝမဖြစ်နိုင်ဘူးပေါ့နော်အဲ့ကြတော့မိမိရဲ့ပစ္စည်းတွေမိမိပိုင်ဆိုင်တဲ့ပစ္စည်းတွေရောင်းချဖို့အချိန်မှလည်းဝယ်တဲ့လူနဲ့ရောင်းတဲ့လူများဆိုလို့ရှိရင်ရောင်းတဲ့လူကများနေပြီဝယ်တဲ့လူကငယ်နေတဲ့အချိန်ဖြစ်တဲ့အတွက်ဒီလိုမျိုးမိမိပိုင်တဲ့ပစ္စည်းတွေရောင်းချပြီးစီးပွားရေးရင်းနှီးမြှုပ်နှံမှုဆိုတာလည်းအချိန်မှသိမဖြစ်ဘူးနော်အဲ့ကြတော့ဒီလို startup လုပ်ငန်းလေးတွေကကုမ္ပဏီ license တွေကတက်တန်းမှုတွေဖြစ်စေတက်တန်းခြင်းတွေဖြစ်စေ covid အချိန်မှအခက်အခဲဖြစ်တဲ့အတွက်သူတို့ကကုမ္ပဏီပေးတဲ့နည်းလမ်းတွေဒီကျွန်မအနေနဲ့ချက်နေ
သူရဲ့အဓိကလုပ်ငန်းတွေဖြစ်တဲ့ hotel ခီးသွားလုပ်ငန်းနောက်အများပြည်သူသေယူပို့ဆောင်ရေးလုပ်ငန်းဖြစ်တဲ့ရန်ကုန် water bus လိုမျိုးဝန်ဆောင်မှုတွေကကိုဗစ်ကာလမှာအတော်လေးအထိနာတဲ့အထက်မှာပါတဲ့လုပ်ငန်းတွေပါဆိုတော့ဒီလုပ်ငန်းတွေကနေတခြားလုပ်ငန်းတွေကိုရင်းနှီးမြှုပ်နှံမှုပြောင်းလဲပစ်လိုက်ဖို့အထိအခြေအနေကလိုအပ်နေပါပြီလားဟုတ
်ဆိုကျွန်တော်တို့ first wave စခဲ့ရပါတော့
ဟုတ်က
ဲ့ဒီမှာလာအနေငယ်လောက်ပဲကျမတို့တောင်းခံနိုင်တယ်။ဒါကြောင့်လဲဆိုတော့ကျမတို့ကကုမ္ပဏီကြီး groups ကုမ္ပဏီဖြစ်တဲ့အတွက်ဒီဝန်ထမ်းတွေရဲ့လစာတွေ daily cash flow တွေဒီဟာတွေအားလုံးမှာဆိုလို့ရှိရင်ကျမတို့ပထမတစ်လနှစ်လမှာမတည်တာတော့ညာလဲ3လ4လ5လလောက်ဆိုရင်ကျမတို့တိတ်ထောင်နဲ့ချီအသုံးပြုရတဲ့ကုမ္ပဏီတစ်ခုအနေနဲ့ကျမတို့အရန်ကိုတည်တာလာတာပေါ့နော်။ဟု
တ်ကဲ့။
ဒီလိုတည်တာလာတဲ့အတွက်ကျမတို့ဒီနေ့ဒီရန်ကုန် water bus ရဲ့အခန်းကဏ္ဍကိုရခင်ရလို့မျိုးကျမတို့ branding ကိုအာရုံမဆိုင်နိုင်ဘူး။အခုချိန်မှာကျမတို့ကအရှုံးခံကာလရှိတဲ့အခြေအနေကိုကျမတို့ဆက်လက်ပြီးတော့ကင်ထားနိုင်တော့ဒီလိုမျိုးလူစီကားတဲ့နေရာတွေဒီကျမတို့အတွက် profitable ဖြစ်တဲ့ကြက်တီတွေကိုပဲကျမတို့ပြေးဆွဲတဲ့အစီအစဉ်ကိုကျမတို့ပြောင်းလဲပြီးလုပ်ဆောင်လိုက်တယ
်။ COVID အလွန်စီးပွားရေးအခင်းအကျင်းအတွက်အစိုးရဘက်ကမူဝါဒပိုင်းဆိုင်ရာဘာရီမျှော်လင့်ထားပါတယ်။ဘာရီဆောင်ရွက်ဖို့လိုအပ်မလဲဆိုတာမှာတော့လုပ်ငန်းရှင်တွေအတွက်ဘန်ဒိုးနှုန်း7300ခန့်နှုန်းဆိုတာကများလွန်းနေတာကြောင့်အတူနှုတ်သက်သားမဲ့နိုင်ငံခြားဗန်တွေနဲ့ဆက်ဆက်လုပ်ကင်နိုင်မယ်ဆိုရင်တော့မြန်မာစီးပွားရေးမှာအပြောင်းလဲဖြစ်နိုင်တယ်လို့သူကယူဆထားပါတယ်ရှင်
။ကျွန်တော်တို့အနေနဲ့ဘန်မှာအိမ်ကြီးပေါင်းကိုယ့်ရဲ့ property တွေပေးပြီးတော့ငွေရင်းငွေကြီးကိုဒီကျွန်တော်တို့လုပ်ပြီးတော့စီးပွားရှာတဲ့အခါမှာဗန်တို့7300ခန့်လုံးပေးရတာနဲ့ကျွန်တော်တို့ဒီ COVID ကာလမှာဒါစီးပွားရေးအခြေချတဲ့ကာလအနေနဲ့ gap ဖြစ်စီးပွားရေးထူထောင်လို့ခိုင်မာတဲ့အချိန်နဲ့ဆက်ပြီးတော့ဘန်ကနေချင်းတွေချင်းတဲ့အချိန်ကြီးရဆိုလို့ရှိရင် gap ဖြစ်နေတဲ့အတွက်ဒီထဲမှာ pace ဆောင်ရတဲ့အတိုးနှုန်းကဆို loss ထဲမှာပါသွားတာပေါ့နော်အရှုံးထဲမှာပါသွားတယ်ဒါကလည်းကြီးမားတဲ့ risk တစ်ခုဖြစ်နေတယ
် VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေကျွန်မဆုမြတ်မောင်ပါCOVID-19 ကရောဂါကြောင့်အတော်လေးထိခိုက်တဲ့လုပ်ငန်းတွေထဲမှာ fashion လုပ်ငန်းလည်းပါပါတယ်။ဖြစ်လာတဲ့အခြေအနေတွေမှာကိုယ့်ရဲ့လုပ်ငန်းဆက်လက်လက်ပတ်နိုင်အောင်လို့ fashion designer တွေစူးစမ်းဖန်တီးနေကြရပါတယ်။မြန်မာနိုင်ငံကနာမည်ကျော်ရုပ်ရှင်မင်းသမီးမင်းသားတွေအတွက် design တီထွင်ပေးသူ fashion designer သွင်းစုထွေးကလည်းအရင်တုန်းကပွဲတက်အထည်တွေကိုအဓိကချုပ်ပေးနေရကနေပေါ့ပေါ့ပါပါအသင့်ဝတ်ဆင်နိုင်တဲ့အထည်တွေဘက်ကိုပြောင်းပြီးတော့အာယုံဆိုင်ဖန်တီးဖြစ်တယ်လို့ပြောပါတယ်။COVID ကြောင့်ဖြစ်လာတဲ့ new normal မှာသူ့ရဲ့ကိုပိုင် brand အမှတ်တံဆိပ်ဖြစ်တဲ့ Gmail အတွက်ပို့ပြီးတော့ဖန်တီးနိုင်တာကအစိုးရကအကောင်းဖြစ်တယ်လို့ designer သွင်းစုထွေးကမှတ်ယူထားပါတယ
်။အရင်တော့ကတော့မတို့ designer တွေဆိုတာဒီလိုပဲပေါ့ဟိုလာချုပ်ခိုင်းနေပွဲတွေရှိတယ်လာချုပ်ခိုင်းနေချုပ်ပေးတယ်ပေါ့ကိုယ့်ရဲ့ brand collection အနေနဲ့ထွက်တာနေတယ်မှာမြန်မာပြည်မှာလေအခုဒီလို new norm life မှာဘယ်လိုဖြစ်လဲဆိုတော့တယောက်ချင်းစီရောကိုယ်စီသားပြီးတော့ချုပ်ဖို့အခြေအနေဆိုတာလည်းမရှိတော့သူပွဲလည်းမရှိတော့ဘူးပေါ့အဲ့တော့အခုက need to do work တဲ့ဟာလေးပေါ့ need to do work တဲ့အင်ကြီးတွေဒါမှမဟုတ်လဲ office တို့ဒါမှမဟုတ်လဲ party ပိုင်းသွားတဲ့ပွဲတွေပိုင်းသွားတဲ့ဟာမဟုတ်ဘဲနဲ့အခြားအင်ကြီးတွေဝတ်တဲ့ဟာမျိုးတွေပို့ပြီးတော့လူရလည်းနည်းနည်းပို့ပြီးတော့အမတို့ introduce လုပ်ခဲ့နှစ်နှစ်ထဲကလောက်ထားတော့နည်းနည်းပို့စိတ်ဝင်စားလာပေါ့အဲ့ဒီဟာပေါ်မှာလည်းကိုကပို့ပြီးတော့ဟိုလောက်လာတော့ပေါ့နော်ဘာဖြစ်လို့ဆိုအဲ့ဒီဟာကြီးကြတော့ small medium large နဲ့ချုပ်လို့မယ်တယောက်ချင်းစီရဲ့အတိုင်းနေယူရတာဘာညာမရှိဘူး design ဆွဲတဲ့အခါမှာလည်းကိုရဲ့ကိုစိတ်ကြိုက်ပေါ့ဖန်တီးခွင့်တော့ရှိရပေါ့ကိုဖန်တီးထားတဲ့ဟာကိုကြိုက်လို့ဝယ်သွားတယ်ဆိုရင် small medium large နဲ့ရောင်းလိုက်ရုံပဲအရင်လိုမျိုးပေါ့တယောက်ချင်းစီကိုဟိုဟာလုတ်ပြီးတော့ချုပ်တဲ့ဟာမျိုးမဟုတ်တော့နည်းနည်းလေးတော့အဲ့ဒီဟာလေးပဲနည်းနည်းပို့ပြီးတော့ဦးစားပေးပြီးတော့လုတ်ဖြစ်နေပါတယ
်တစ်ဖက်ကကြည့်တော့လေ covid ကြောင့်မဟုတ်လို့ဟိုအလုံများတဲ့သူတွေအတွက်ပေါ့အထူးသဖြင့်ဒီညမတို့လိုမျိုးအလုံများသူတွေအတွက်ကဒီ covid ကြောင့်မဟုတ်လို့ reset ခလုတ်ကိုနှိပ်လိုက်တဲ့အခြေအနေမျိုးရော
ရောက်သွားတယ်ပြောနိုင်လားပြောချင်တာကအရင်တော့ဆိုလို့ရှိရင်ကိုကအလုပ်များနေတဲ့ခါကျတော့ကိုလှုပ်ချင်တဲ့ကိစ္စတွေကိုလှုပ်ဖို့အချိန်မပေးနိုင်ဘူးအခုကကျတော့ပို့ပြီးတော့မှကိုလှုပ်ချင်တဲ့ဒီကိုဖန်တီးချင်တဲ့ဘက်အပိုင်းကိုပို့ပြီးတော့အာယုံဆိုင်ဖြစ်တယ်လို့ရောပြောလို့ရပါလားရှင
်ပို့ပြီးတော့အာယုံဆိုင်ဖြစ်တဲ့အပြင်ဟိုပါပထမဆုံးကတော့ introduce လုပ်နေရတာပေါ့နော်အခုတော့ကိုကလည်းဒီဟာကိုလှုပ်ဖို့အချိန်တန်တယ်လို့ဝတ်ဆင်တဲ့လူတွေကလည်းတဘောတရားကိုနားလည်သွားနားလည်တယ်လို့တော့ဒါလေးကအခွင့်အရေးတစ်ခုလို့ညီမမြင်မိအောင်ဆိုအရင်တော့ဆိုလို့ရှိရင်တော်တော်တန်ယုံဆိုလို့ရှိရင်အားရပါတယ်ဟိုပွဲနီးမှာပဲတွားချုပ်လိုက်ပါမယ်အားရပါတယ်ဟို ready made တင်နိုင်ကြတဲ့ဟာတွေလုပ်လိုက်ပါမယ်ဆိုတဲ့ဟာမျိုးလေးညီမလေးစိတ်ထဲမှာရှိနေသေးရပေါ့အခုတော့ဒီဟာကဟိုအခုချိန်ညီမနိုင်ငံသားပစ္စည်းတွေလည်းတိတ်ပြီးတော့မဝင်တာတကြောင်ငါတို့ကိုပြည်ရင်းဖြစ်ကိုအားပေးခြင်းနဲ့စိတ်တွေလည်းဖြစ်လာတာတကြောင်လဲဆိုတော့ညီမတို့ဒီ local designer တွေအတွက်အခွင့်အရေးတစ်ခုတော့ညီမမြင်ပါတယ
်ဒီ covid ကပေါ့နော်ဒီဟိုအစိုးရရအကောင့်တစ်ခုလို့မြင်တဲ့သဘောပေါ့
ဟုတ်
ဟုတ်ဟုတ်တယ်ဟာနောက်တစ်ခုကဒီ fashion ဆိုတာကဟိုအလုံးဝိုင်းပြီးတော့ဖန်တီးရတဲ့ဟိုအမှုပညာတစ်မျိုးဖြစ်တယ်ပေါ့နော်ပြောချင်တာကဒီ designer ကဒီဇိုင်းဆွဲပေးတယ်အဲ့ဒါကိုတကယ်ရုပ်လုံးပေါ်လာဖို့အတွက်ကဆက်ချုပ်တဲ့သူတို့ဟို cherry တတ်တဲ့သူတို့နောက်ဒီ project ထိုးတဲ့သူတွေပေါ့နော်စသဖြင့်ပေါ့ဒါ fashion design ပေါ်မှာမူတည်ပြီးတော့မှကျွမ်းကျင်သူတွေကသူတို့အပိုင်းလိုက်ကိုဝိုင်းပြီးတော့ဖန်တီးရတာမျိုးဖြစ်တဲ့အခါကျတော့အခုဒီ covid ကြောင့်မို့လို့ social distancing လုပ်ရတဲ့စည်းကမ်းတွေကြားမှာပေါ့နော်အဲ့ဒါတွေကိုတော့ဘယ်လိုမျိုးလုပ်နေရလဲဆိုတာရှင်းပြပါလားရှင
်ပုံမှန်အားဖြင့်တော့သူတို့ကဟိုဟာလေနှစ်မျိုးရှိရပေါ့တချို့ကြတော့လည်းဟိုအိမ်ကနေပြီးတော့အလုံးလာလုပ်တယ်ပေါ့နော်တချို့ကြတော့လည်းအစကလေးကမှနေရလာပြီးတော့အဆောင်ထားတယ်များသောအားဖြင့်တော့အဆောင်ထားပြီးကြတဲ့ဟိုဟာတွေများပါတယ်ဒီဇိုင်နာတွေပေါ့နော်သူတို့အလုံးတမားတပည့်တွေကိုအကုန်လုံးအဆောင်ထားပြီးတာများဆိုတာအဲ့လိုဖြစ်တယ်ဆိုတော့ခါကြတော့သူတို့အတွက်ကကြတော့ဟိုအဆောင်ထဲမှာပဲပေါ့နော်သူတို့ကြာထားပြီးတော့အထက်မရှိရတဲ့အချိန်ကြီးငွေတလလောက်ကနည်းနည်းလေး struggle လုပ်ရတယ်ပေါ့ဆိုတော့ဟိုလုံးဝလူတွေကလည်းအပြင်းမထွက်ဘူးဒီအင်ကြီးကိုစားလဲစိတ်ဝင်စားအောင်ဆိုတော့ကိုယ့်ဘာကိုမျိုးစုံလေးပေါ့ဘယ်လိုလေးထွင်လို့ရမလဲဆိုတဲ့ဟာမျိုးလေးတော့ရှိတယ်ဒါပေမဲ့ခုနကပြောသလို small medium large နဲ့သွားတာဖြစ်တဲ့အတွက်လာရဲလည်းဧည့်သည်ရဲ့ခန္ဓာကိုယ်အချိုးစားထားတွေကိုတိတ်ပြီးတော့ focus ထားစရာမလိုဘူးပေါ့ဟိုကို page ကြီးမှာကွာကြော်ညာလိုက်တဲ့ဒါ small medium large ဆိုသူတို့ကြိုက်တဲ့ဟာလေးဝယ်လိုက်ရင်ကိုကပို့လိုက်အောင်ပဲပေါ့အလုပ်သမားတွေအနေနဲ့ကလည်းကိုယ့်စီမှာအဆောင်မနေရဖြစ်တဲ့အတွက်order ရရတဲ့ဟာလေးကိုသူကချုပ်ထားဒါမှမဟုတ်လေတခါတည်းတမ်းပြီးတော့ small medium လာချုပ်ပြီးတော့တင်ထားပေါ့ပြီးတော့ခါကျ order ရတော့ပေးလိုက်ပေါ့
ဆိုတော့အခုဒီ covid ကာလမှာပေါ့နော်လူတွေရဲ့ fashion အပေါ်စိတ်ဝင်စားမှုဟာရောဟိုမြန်မာနိုင်ငံမှာပေါ့ပို့ပြီးတော့တိုးလာတယ်လို့ရောညီမပြောနိုင်လားညီမပြောဘာလို့ဆိုဆော့ဆော့ပြောသလိုဆိုရင်ညီမရဲ့ဒီကိုပိုင် brand နဲ့ရောင်းတာပို့ပြီးတော့အလုပ်ဖြစ်တယ်ပို့ပြီးတော့ဟိုလုံးနိုင်တယ်ဆိုတော့ဝယ်ခြင်းတဲ့သူတွေဘက်ကစိတ်ဝင်စားမှုပို့ပြီးတော့ဒီ covid ကာလမှာများလာတယ်လို့ရောညီမပြောလို့ရလား
ကိုဗစ်ကာလမှာတော့ဝယ်တဲ့ဟိုကတော့အရန်တော့မများဘူးဒါပေမဲ့ကိုကထင်ရပေါ့ခုနကပြောသလိုအာ second wave မှာတော်တော်လေးညီမဟိုပကြမှာရောင်းပစ်တယ်ပေါ့နော်ပကြမှာဆိုမှပကြမှာလည်းဟုတ်တယ်ဟိုပါပေါ့အိမ်မနေဝတ်တဲ့ဟာမျိုးလေးကြတော့အဲ့ဒါလေးကြတော့ဟို market တစ်ခုတော့ပြန်ရှာရတာပေါ့မှာအရင်လိုတော့ designer brand ဆိုပြီးတော့ဈေးကြီးနေတော့လုံးလုံးမရဘူးပေါ့ဒါကကတော့ local designer လည်းဖြစ်တယ်နော်ပြီးတော့အခုလိုအားလုံးအခက်ခဲဖြစ်နေချိန်မှာကိုကနည်းနည်းလေးတော့ level လေးပြီးပြောလိုက်လို့ပြရပါတော့ဒါပေမဲ့အဲ့ဒီဟာလေးကတော့အယောင်တက်တယ်ခုနပြောသလို focus ကအကုန်လုံးဖြန့်ပြီးတော့လောက်ရပါပေါ့ပွဲတက်ကြီးပဲ office တိုင်းပဲဒီလိုမျိုးနေတလူဟိုအလှဝတ်တဲ့ဟာတွေပဲကိုယ်တွေလုံးလို့မရတော့ဘူးပေါ့ပြီးညီမဟိုဟာလေးလည်းလုပ်တယ်ခလေးအိတ်တဲ့ဆောင်းလေးချုပ်တယ်အဲ့လိုမျိုးလေးပေါ့နော်ထွင်ပြီးလုပ်ရပါပေါ့ခလေးတန်လေးချုပ်တယ်အဲ့ဆိုအဲ့ဒါလေးတော့တော်တော်အယောင်တက်တယ်ပါဆိုများနောက်တော့ပြင်ခလေးကအိမ်မှာပဲအမေနဲ့နေနေရောမေကကြည့်ပြီးဒီကနေ online နေဝယ်ပေါ့အဲ့ဟိုလက်မှုနဲ့ချုပ်လို့ရတဲ့ဟာသမီးညီမထွင်ပြီးတော့မျိုးစုံထွင်ပြီးတော့လုပ်ပြီးရပေါ့နော်
အော်ဒီ covid ဆိုတာကဘယ်တော့ဓာကြီးကအဆုံးသတ်သွားမယ်ဆိုတာလည်းဘယ်သူမှဟိုပြောဖို့ခက်သေးတယ်ပေါ့လေဆိုတော့ရေရှင်းမှရောညီမတို့ဒီ fashion designer ရဲ့အနေနဲ့ပေါ့နော်အဒီ social distancing စည်းကမ်းတွေကြားမှာဘယ်လိုမျိုးဆက်လုပ်သွားဖို့ရောအစီအစဉ်တွေလုပ်ထားပါလဲရှင
်ညီမတို့အခုပဲဟိုခုနကပဲ designer ဘာတွေနဲ့ညီမတို့အဖွဲ့နဲ့ပြောပြစ်တယ်ပေါ့နော် solution တော့ထွက်လာမှာပါမဟုတ်ဘူးလူတွေကလည်းဒီအိမ်ထဲမှာပဲနေနေရတော့လေထပ်ပေါက်ပေါ့နော်ဒီအဝတ်အစားဆိုတာဟုတ်တယ်ဟိုကတော့ဖြစ်တာပေါ့မလိုအပ်တော့ဘလူးအပ်သေးဘူးဒါမျိုးတော့ထပ်ပေါက်အနေနဲ့တော့ဝယ်တော့ဝယ်ကြပါခင
်ဂျီမဲလီဖက်ရှင်လုပ်ငန်းကိုတည်ထောင်ဖန်တီးသူဖက်ရှင်ဒီဇိုင်နာသွင်းစုထွေးဖြစ်ပါတယ်ရှင်သူကတော့ဖြစ်လာတဲ့ new normal အခြေအနေတက်မှာမြန်မာနိုင်ငံကဖက်ရှင်လုပ်ငန်းတွေပြန်ပြီးလေပတ်လောက်ကင်လာလိမ့်မယ်လို့အကောင့်ဘက်ကမြင်ထားပါတယ်ရှင်ကျွန်မစုမြတ်မောမှာ
Thank you. မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှမှပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ကွယ်လွန်သူပေါ်ပီရဲ့မိုက်ကယ်ဂျက်ဆန်ရဲ့သမီးပဲရစ်ဂျက်ဆန်ကသူ့ရဲ့ပထမဦးဆုံးတေးတပြားကိုထုတ်လိုက်ပါတယ်သူ့ရဲ့တစ်ချင်းတွေက alternative guitar ပေါ် folk guitar ပုံစံမျိုးဖြစ်ပြီးတော့သူ့ရဲ့တစ်ချင်းတွေသူများမကြိုက်ရင်လည်းရပါတယ်လို့ပြောပါတယ
် if people do enjoy it that would be amazing best case scenario it connects with one person the way Radiohead has connected with me best case scenario
သူအလုံးကြိုက်ဖို့ကျေနပ်ဖို့တော့လုပ်လို့မရဘူးဆိုတာသူသိပါတယ်ဒါကြောင့်မလို့သူ့ရဲ့စိတ်ခံစားချက်အတိုင်းပဲသူလုပ်ချင်တယ်လို့ Paris Jackson က writer သတင်းဌာနကိုပြောသွားခဲ့ပါတယ်ဒါပေမဲ့သူ့ရဲ့တခြင်းတွေကိုလူတွေကြိုက်ကြပါစီလို့မျှော်လင့်ပါတယ်တဲ့အဖေဖြစ်သူမိုက်ကယ်ဂျက်ဆင်2009ခုနှစ်မှာရုတ်တရက်ဆုံးမသွားခဲ့တော့သူ့ကိုအဖွားဖြစ်သူကမွေးခဲ့ရတာပါ။နိုဝင်ဘာလ13ရက်နေ့ကထွက်သွားတဲ့ Wilted ဆိုတဲ့သူ့ရဲ့တေးတပြားမကတချင်းစစ်တပုတ်ပါဝင်ပြီးတော့ lockdown တို့ repair တို့ collide တို့လိုတချင်းတွေကတော့သူ့ရဲ့ဖေဖေမိုက်ကယ်ဂျက်ဆင်ကွယ်လွန်တော့အရန်ဝမ်းနေပြီးတော့ကျန်ခဲ့ရတဲ့အသက်17နှစ်အရွယ်ကလေးမလေးဘွားကနေနောက်ပြီးတော့စိတ်ကျန်းမာရေးလဲထိခိုက်မိုးရေဆေးဝါးပြဿနာတွေလည်းရှိခဲ့တဲ့ကြီးကောင်ဝင်သွားသားအရွယ်နောက်တော့လူငယ်တဦးဖြစ်လာခဲ့တဲ့သူရဲ့ဖြတ်တန်းခဲ့ရတဲ့ခံစားမှုတွေကိုအဲ့ဒီချင်းတွေမှာထင်ဟပ်စေပါတယ
် I feel like everybody has experienced heartbreak in some form or another and the way this is written it's very specific to my story but it's also vague enough to where I feel like it might be relatable to
လူတိုင်းကျင်ကွဲတာငါချင်းခံစားရတာတွေကတော့တစ်ချိန်မဟုတ်တစ်ချိန်ကြုံကြရမှာပါလေ။ကျမရဲ့ဂီတာကတစ်စုံတစ်ယောက်ရဲ့စိတ်ခံစားချက်ကိုကိုစားပြုပေးနိုင်မယ်ဆိုရင်ကျမတာဝန်ကျပါပြီလို့ Paris Jackson ကပြောပါတယ်။ Acoustic guitar တီးတဲ့ Paris Jackson က model တစ်ယောက်လည်းဖြစ်တယ်လို့ရုပ်ရှင်တွေလည်းရိုက်ပါတယ်။သူကဒီဂီတာအပိုင်းမှာတော့ဒေသချင်းတွေကိုဖန်တီးရတာကသူ့ရဲ့စိတ်ကျမ်းမာရေးထွက်ပေါက်ဖြစ်ပါတယ်လို့ဆိုပါတယ်။ရင်းနှီးပြကြည်ပြင်းခဲ့တာဖြစ်ပါလေ Soul Guitar, R&B, Blues, Jazz, Motown ဂီတာမျိုးစုံနဲ့ရင်းနှီးခဲ့တာပါသူရဲ့ဖေဖေ Michael Jackson မဆုံးခင်ကဆိုရင်တော့ Genuine ဂီတာတွေကိုအိမ်မှာတစ်ချိန်လုံးဖွင့်ထားတဲ့ပြီးတော့ရုပ်ရှင်တော်ဝင်တွေနောက်ပြီးတော့ Radio တစ်ချင်းတွေမျိုးစုံကိုနားထောင်ခဲ့ရပါတယ်အခုသူရဲ့တေးတပြားကိုသူရဲ့အဖေဘာပြောမယ်ထင်တယ်လဲလို့မေးကြည့်တော့
If I had to guess it would probably be something along the lines of I love you and I'm happy that you're happy
ဖေဖေကသမီးကိုချစ်တယ်သမီးပျော်နေတဲ့အတွက်ဖေဖေပျော်နေပါတယ်ဆိုတာမျိုးပြောမှာပါလို့ Paris Jackson ကပြောသွားခဲ့ပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find us ဒီတက်တောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
နဲ့တင်ပြမယ် EDM အတုံးကတော့
Black Friday Sales
ဖြစ်ပါလေဆာလုံပေါင်းကတော့ BLACK Black ကတော့အမဲရောင် Friday ကတော့တောက်ကြနေ SALE Sale ကတော့အထူးလျှော်စေးနေရောင်းတာပေါ့ရှင်အမေရိကန်နိုင်ငံမှာကြီးစုတော်နေ့ကျရောက်တဲ့ November လရဲ့သုတ္ထပဇာတာပိနေ့ဟာနိုင်ငံတစ်ဖွာအားလိုက်ရနေ့ဖြစ်ပါလေအဲ့ဒီဇာတာပိနေ့အပြီးနောက်တစ်နေ့တောက်ကြနေ့မှာတော့ဈေးဝယ်သူတွေကယုံအားလိုက်ရဖြစ်တဲ့ဇာတာပိနေ့ဆဲပြီး တောက်ချန်နေခွင့်ယူကစနေတင်းနေနေ၄ရက်အနားယူလေးရှိရမှာအဲ့ဒီအားလက်ချေအတွင်းမှာဈေးဝယ်သူတွေအပြန်အဆိုင်ဈေးဝယ်ကြတာပေါ့ရှင်အထူးသဖြင့်လျှော်ဈေးတွေကလည်းအပြန်အဆိုင်လျှော့ကြလို့ပေါ့ Black Friday ဆိုတဲ့အသုံးကိုရှင်းပြရမယ်ဆိုရင်တော့စီးရင်ကင်ပညာမှာအယောင်ဆိုင်ဆိုင်တင်နေအရှုံးပြရင်မြင်ဒီနဲ့စီးရင်ပိတ်ရတဲ့အခြေအနေရှိပြီးတော့အမြတ်ပြရင်တော့မြင်အမဲနဲ့စီးရင်ပိတ်ရလို့ Black Friday ဆိုတာကတော့အမြတ်တွေအများကြီးရတဲ့အတွက်ကြောင့်စီးရင်ပိတ်တဲ့အခါမှာမြင်အမဲနဲ့စီးရင်ပိတ်ရတဲ့သဘောဖြစ်ပါလေတနည်းအားဖြင့်တော့အယောင်ကောင်းတဲ့တောက်ကြံနေ့မှာအမြတ်တွေရတဲ့နေ့လို့ဆိုလို့တာဖြစ်ပါလေဆိုတော့ Black Friday Sale ကတော့တနည်းအားဖြင့်ကျေးဇူးတော်နေ့ပြီးနောက်တနေ့တောက်ကြနေ့မှာအထူးလျှော်ဈေးနဲ့ရောင်းတဲ့ဈေးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Bargain shoppers headed to the nation's stores and malls before sunrise this Black Friday to get specials on everything from toys to widescreen TVs.
ရှော့စင်းရဲ့ပစ္စည်းတွေကိုဝယ်ဖို့နိုင်ငံတကာဈေးဆိုင်တွေကုန်တိုက်ကြီးတွေကိုဒီကျေးဇူးတော်နေ့အပြီးတောက်ချန်နေ့မှာဈေးဝယ်သူတွေကနေမထွက်ခင်တည်းကဆိုင်တွေကိုတက်တုပ်ရိုက်ပြေးကြထော်တာပါပဲခလေးကစားစရာတွေကအစမြင်ကွင်းကျယ်တီဗီတွေအစုံအထူးရှော့စင်းနေ့ဝယ်ရအောင်ပေါ့လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
Bargain shoppers headed to the nation's stores and malls before sunrise this Black Friday to get specials on everything from toys to widescreen TVs.
ကျေးဇူးတော်နေ့ပြီးနောက်တနေ့တောက်ကြနေ့မှာအထူးလျှော့ဈေးနဲ့ရောင်းတဲ့ဈေးကိုဘယ်လိုပြောမလဲ?
Black Friday sales.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ ATM အသုံးမဲ့ဖြစ်ပါလေ
American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
် American ပြည်ထောင်စုဟာနိုင်ငံတကာတရားမျှတရေးအတွက်တက်ကြွစွာစောင့်ခြင်းပေးဖို့တန်ဓေထံချမှတ်ထားပါတယ်ကမ္ဘာတဝန်းနိုင်ငံသားရေးဝန်ကြီးဌာနတွေထဲမှာတော့American နိုင်ငံသားရေးဝန်ကြီးဌာနတမှုထူးကြပါတယ်လူတွေအမြောက်အများရရဆက်ဆက်နှိတ်ကွက်ခံမှုတွေအတွက်တရားမျှတမှုစောင့်ခြင်းပေးနိုင်ရေးကင်တွယ်ဖို့အထူးယုံတယုံဖွင့်လှစ်ထားပါတယ်လို့ကမ္ဘာတဝန်းပြစ်မှုဆိုင်ရာတရားမျှတရေးယုံအကြီးအကဲတန်းအမတ်ကြီး Mostan ကမကြခင်ကတွေ့ဆုံမေးမြန်းခန်းတစ်ခုမှာအခုလိုထောက်ပြပါတယ
် We're talking genocide, war crimes, crimes against humanityand whatever we can do to help prevent
လူမျိုးတုံးတပ်ဖြတ်မှုစစ်ရာဇဝတ်မှုလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ပြစ်မှုစတာတွေနဲ့ပတ်သက်ပြီးကျွန်တော်တို့ထောက်ပြပြောဆိုနေတာပါဘယ်ဟာ ਉਹ ပဲဖြစ်ဖြစ်ဒီလိုမျိုးရက်ဆက်ဆိုးဝါးလှတဲ့တရားဥပဒေမဲ့လောက်ရတဲ့ကိုကာကွယ်ထိန်းချုပ်နိုင်ဖို့ကျွန်တော်တို့တတ်နိုင်တဲ့ဘက်ကကူညီဖို့ဖြစ်ပါတယ်လို့ပြောသွားတာပါကမ္ဘာတဝန်းပြစ်မှုဆိုင်ရာတရားမျှတရေးကိစ္စရပ်တွေနဲ့ဆက်ဆက်တာမှန်သမျှနိုင်ငံသားရေးဝန်ကြီးနဲ့American အစိုးရဌာနတွေအားလုံးကိုသူ့ရဲ့ယုံအဖွဲ့အားရှိသမျှအရင်အမြစ်တွေအသုံးချပြီးကူညီနေပါတယ်လို့တန်အမတ်ကြီးတန်နာပြောပါတယ
် Whether it's economic whether it's diplomatic whether it's legal whether it's
စီးပွားရေးတန်တမာရေးတရားရေးစစ်ဖက်ရေးရာဘာအရေးပဲဖြစ်ဖြစ် American အစိုးရအတွက်အသုံးချနိုင်ဖို့တင့်တော်တဲ့အရင်အမြစ်အမျိုးမျိုးနဲ့ပံ့ပိုးဖို့ဖြစ်ပါတယ်ကျွန်တော်တို့ဟာမူဝါဒပိုင်းမှာတာဝန်ယူတယ်လို့ပြောနိုင်ပါတယ်လို့ပြောသွားတာပါလူအမြောက်အများသေချေအောင်ရက်ဆက်စွာနှိတ်ကွပ်သူတွေကိုတရားဥပဒေအရအရေးယူနေတဲ့ ICC နိုင်ငံတကာပြစ်မှုခုံရုံးနဲ့ American ကမ္ဘာတဝန်းပြစ်မှုဆိုင်ရာတရားမျှတရေးယုံရဲ့အခြေခံရည်ရွယ်ချက်ချင်းတူညီပါတယ်လို့တန်အမတ်ကြီးတန်နာဆိုပါတယ်ဒါပေမဲ့အချုပ်အခြာအာဏာပိုင်တဲ့ကိစ္စရလူမျိုးမှာတော့ ICC ထူထောင်ခဲ့တဲ့ Rome Statute ရောမသဘောတူညီစာချုပ်ကိုဘယ်တော့မှအဖွဲ့ဝင်အဖြစ် American ကလက်မှတ်မထိုးခဲ့ပါဘူးကမ္မကောင်းအကြောင်းမလှစွာပါပဲပေးအပ်ထားတဲ့လုပ်ပိုင်ခွင့်အရာ ICC ဟာနိုင်ငံတကာမှာအဆိုးအဝါဆုံးပြစ်မှုတွေကိုတရားစွဲဆိုဖို့စုံစမ်းစစ်ဆေးဖို့တရားရုံးဖွဲ့ပေးထားပေမဲ့မူလရည်ရွယ်ချက်ကနေတွေးဖီခဲ့ပါတယ်တာဝန်ကိုခြေပုံရမယ့်အစားနိုင်ငံရေးအမျက်ထုတ်ပြီးအာဂတိလိုက်စားတာတွေရှိခဲ့တယ်လို့တန်အမတ်ကြီးတန်နာကြေညာလိုက်ပါတယ်တကယ်တော့ကမ္ဘာတဝန်းလူအမြောက်အများသေချေအောင်ရက်ဆက်စွာနှိတ်ကွပ်သူတွေကို တရားဥပဒေအရအရေးယူနိုင်ရေးအတွက်အမေရိကန်ပြည်ထောင်စုဟာသာဆက်လက်ဦးဆောင်နေပါတယ်လို့တန်အမတ်ကြီးတန်နာပြောပါတယ်
ICC is not the only game in town in terms of international courts.
ပြည်တွင်းရောနိုင်ငံတကာပါဝင်တဲ့တရားရုံးတွေနိုင်ငံတကာတရားရုံးတွေပူးတွဲဒါမှမဟုတ်တရားရုံးရုံးခွဲတွေနဲ့ပတ်သက်လို့ ICC တဖွဲ့တည်းကပဲပါဝင်လှုပ်ရှားနေတာမဟုတ်ပါဘူး။လေဘနွန်ကအထူးခုံရုံး၊ကိုဆိုဗိုကအထူးခုံအဖွဲ့၊ဆီးရီးယားကရက်စက်မှုတွေကိုစုံစမ်းဖို့အချက်အလက်တွေစုဆောင်းနေတဲ့ IIIM ခေါ်နိုင်ငံတကာစုံစမ်းစစ်ဆေးရန်တရာနောက်မြန်မာပြည်ကရက်ဆက်စွာနှိတ်ကွပ်မှုဆွတ်ဆွဲချက်တွေအတွေ့တပ်သိအထောက်အထားစုံစမ်းနေတဲ့ IIMM ခေါ်စုံစမ်းစစ်ဆေးရန်တရားတွေကိုအမေရိကန်ကပူးပေါင်းကူညီနေတာပါဒီအရာတွေအားလုံးအတွေ့ပံ့ပိုးနေသလိုအထောက်အထားစုဆောင်ရေးအတွေ့အကူအညီပေးနေပါတယ်လို့ပြောသွားတာပါကမ္ဘာတဝန်းတရားမျှတရေးစောင့်ခြင်းဖို့အတွေ့အမေရိကန်ပြည်ထောင်စုကအဆုံးစွန်စိတ်ပိုင်းဖြတ်မှုနဲ့တန်တိတ်ထန်ချမှတ်ထားပြီးအလုံးအရင်းနဲ့ရက်ဆက်စွာနှိတ်ကွပ်မှုတန်ခံခဲ့ရသူတွေအတွက်ခိုင်မာတဲ့စိတ်ဓာတ်မြင့်တင်ပေးဖို့နဲ့ရည်ရွယ်ချက်အထမြောက်အောင်ကျွန်တော်တို့ရဲ့အရင်းအမြစ်တွေနဲ့တတ်နိုင်သမျှဆက်လက်တိုးချဲ့ဆောင်ရွက်နေပါတယ်လို့တန်အမတ်ကြီးမော့စတန်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
် UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်တွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ COVID-19 ကရောဂါကြောင့်ကာဝယ်ဆေးရဖို့ကမ္ဘာတလောစူးစမ်းနေကြချိန်မှာပဲ American ခြေဆိုင် Moderna ဆေးကုမ္ပဏီကသူတို့စမ်းသပ်နေတဲ့ကာဝယ်ဆေးဟာ 94.5 ရာခိုင်နှုန်းထိရောက်မှုရှိတာတွေ့ရတယ်လို့တနင်္လာနေ့မှာကြေညာလိုက်ပါတယ် American ဆိုတာကျန်းမာရေးဌာန NIH ရဲ့ကူးစက်ရောဂါဆိုင်ရာဌာနနဲ့လက်တွဲပြီးကာဝယ်ဆေးထုတ်လုပ်နေတဲ့ Massachusetts ပြည်နယ်အခြေစိုက် Moderna ဆေးကုမ္ပဏီက COVID-19 ကာဝယ်ဆေးကိုလူတွေနဲ့စမ်းသပ်နေတဲ့နောက်ဆုံးအဆင့် Phase 3 အတွက်လူပေါင်း 3,000 နဲ့စမ်းသပ်နေတာဖြစ်ပါတယ်။ Moderna စမ်းသပ်နေတဲ့ကာဝယ်ဆေးဟာအလားအလာရှိတဲ့ဒုတိယမြောက်ကာဝယ်ဆေးဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်း American အခြေစိုက် Pfizer နဲ့ Germany က BioNTech တို့ပူးတွဲစမ်းသပ်နေတဲ့ COVID-19 ကာဝယ်ဆေးဟာရာရင်းနှုန်း90ကျော်ထိရောက်မှုရှိတယ်လို့ကြေညာခဲ့တာပါ။COVID-19 အတွက်အလားအလာရှိတဲ့ကာကွယ်ဆေးနောက်တစ်မျိုးရလာတာကိုအားပေးကြိုးဆိုပေမဲ့ဒီဆေးနဲ့ပတ်သက်ပြီးအချက်လက်တွေအခုတည်းပိုးပြီးသိရဖို့လိုနေသေးတယ်လို့ကမ္ဘာတစ်လုံးဒီရောဂါကူးစက်မှုကလည်းထပ်ပြီးတိုးလာနေတဲ့အတွက်ဒီချိန်မျိုးမှာမပေါ့ဆကြဖို့ WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးကTedros Ghebreyesus ကသတိပေးလိုက်ပါတယ်။အခုချိန်မှာနိုင်ငံအများပြားမှာအထူးသဖြင့်ဥရောပနဲ့အမေရိကတိုက်နိုင်ငံတွေမှာဒီရောဂါကူးစက်မှုနှုန်းတိုးလာနေပြီးကျန်းမာရေးဝန်ထမ်းတွေနဲ့ကျန်းမာရေးစနစ်တွေမနိုင်မနှင်းဖြစ်လာနေတဲ့အတွက် WHO ကအထူးစိုးရိမ်ကြောင်းပြောပါတယ်။မြန်မာနိုင်ငံမှာလာမယ့်သတင်းပတ်တွေအတွင်း COVID-19 အတည်ပြုလူနာအရေအတွက်တိုးလာနိုင်တဲ့အတွက်ပြည်သူတွေကြားသတိထားကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတနင်္လာနေ့မင်ကုံးမှာပြောပါတယ်။တနင်္လာနေ့နောက်ဆုံးရသတင်းတွေအရမြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာ9000ကျော်ရှိပြီးသေဆုံးသူက1599ဦးရှိနေပါတယ်။ကျန်းမာရေးစနစ်ရဲ့အားနည်းချက်တွေကိုအစိုးရဘက်ကပြုပြင်နေကြောင်းနဲ့COVID-19 ကပ်ဘေးကာလအတွင်းအခြေခံလူမှုကြားအသေးစားချင်းွေပြန်လည်ပိတ်ဆက်မှုကိုဆိုင်းငံ့ပေးရေးအစီအစဉ်ကိုလည်းရှင်းပြခဲ့ပါတယ်။အိန္ဒိယနိုင်ငံမှာတော့ New Delhi မှာအခုနောက်ဆုံးတစ်ကြော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာအဆိုးဆုံးအခြေအနေကိုကျော်လွန်သွားပြီလို့မြို့တော်အုပ်ချုပ်ရေးအာဏာပိုင်အဖွဲ့ရဲ့ကျန်းမာရေးဝန်ကြီးကတနင်္လာနေ့မှာပြောပါတယ်။တတိယလှိုင်းလို့သတ်မှတ်တဲ့ဒီနောက်ဆုံးအကြော့ကူးစက်မှုကြောင့်အထူးကျန်းမာကုသဆောင်တွေမှာလူနာရီနဲ့ပြည့်နေပြီးလူပေါင်းရာနဲ့ချီတည်ဆုံးကြရကနေအခုကူးစက်မှုကတဖြည်းဖြည်းကျဆင်းလာနေပြီဖြစ်ပါတယ်။အင်္ဂါနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။ကျွန်တော်ချင်းရပါပါ။
This program has come to you from the Voice of America, Washington.